Welcome to the Voice of America in Burmese.
Mingla nan ne khmak mya to ra shin paw shin lan chami ja ba si lu American pi daw su myo ro Washington DC ka ni nok khon set da lai par de. View American tan ga ni 2018 khu ni April 15 ye tanin ngwe ni maha ta jan a jet ni manakin a si sin ni go line do meter 24 50 tiktok wa ni phan yu na sin nai ja da lu VOA ye Facebook sa min na pit de. VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါရယ်ခင်ဗျာ။တော့ဆမိုးရောခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဆီးရီးယားကဓာတုလက်နက်နဲ့ဆိုင်တဲ့နေရာတွေကိုတိုက်ခိုက်တာအောင်မြင်တယ်လို့အမေရိကန်ပြည်ထောင်စုပြည်သူတို့ကပြောပါတယ်။ဒီတိုက်ခိုက်မှုဟာတရားဝင်ပြီးကြောင်းကျိုးခိုင်လုံတယ်လို့လည်းကုလသမဂ္ဂလူမျိုးရေးကောင်စီမှဒီသုံးနိုင်ငံကပြောပါတယ်။စနေနေ့ပရီးမီးယားလိပွဲစဉ်တွေထဲမှာတော့မန်စီးတီးကစပါအသင်းကို3-2နဲ့အနိုင်ရပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားရမယ်။သတင်းလွှာတွေထဲမှာဆိုရင်တော့
အမေရိကန်အရှေ့ဘက်ခြမ်းမှာဒီနေ့ကရာသီဥတုအတော်လေးကောင်းမွန်လာကြောင်းမြောက်ကယ်ရိုလိုင်းနာပြည်နယ်ချပါဟေးမြို့မှာ
ဒါကတော့အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနာပြည်နယ်ချပါဟေးမှာကျင်းပခဲ့တဲ့မြန်မာရိုးရာအတာတကြံပွဲနဲ့ပတ်သက်ပြီးတော့တင်ဆက်သွားတာပါနောက်ပိုင်းမှာအကြောင်းစုံကိုကြားကြပါမယ်ခင်ဗျာအဲ့ဒါပြင်အပတ်စဉ်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာပူချချက်စတာတွေနဲ့အတူစနေညပိုင်းကဆွေးနွေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းပြန်ပြီးတော့နားဆင်ကြရမှာပါအခုရင်ဆုံးတော့တင်းနှင်းခွေနေမနဲ့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
စီးရီးယားဆိုရရဲ့ဓာတုလက်နဲ့ထုတ်လို့ရေးဆိုင်ရာအဓိကတောက်တိုင်တွေကိုဖျက်ဆီးဖို့အတွက်သူတို့ရဲ့လေကြောင်းကာကွယ်ရေးစနစ်ကိုထိုးပေါက်ကျော်ဖြတ်ပြီးချိန်မုံခြင်းအဖြစ်ဆီးရီးယားဆိုရနဲ့သူတို့ကိုထောက်ခံသူတွေကိုအခိုင်အမာသတင်းစကားတစ်ခုပြောလိုက်တာဖြစ်တယ်လို့အမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့ကယုံကြည်ပါတယ်။အမေရိကန်ပြည်ထောင်နဲ့ပြည်ထောင်သုံးနိုင်ငံပူးပေါင်းပြီးစနေနေ့မနေ့အစောပိုင်းကဆီးရီးယားကိုလေကြောင်းကနေတိုက်ခိုက်လိုက်တာပါ။ဆီးရီးယားရဲ့ဓာတုလက်နက်နဲ့ဆိုင်တဲ့နေရာ၃ခုကိုဒုံးကျည် 150 နဲ့ပစ်ခတ်တိုက်ခိုက်လိုက်တာဖြစ်ပါတယ်။နေရာတစ်ခုကဒမတ်စကတ်မြို့တော်မှာဖြစ်ပြီးနောက်နှစ်နေရာကတော့လေဘနွန်နယ်စပ်အနီး Homs မြို့မှာပါ။အဲ့ဒီဒုံးနေရာစလုံးကိုမိနစ်ပိုင်းစီပဲချပြီးဒုံးကြီးတွေနဲ့တိုက်ခိုက်တာပါဒုံးကြီးအစင်းတိုင်းဟာပြစ်မှတ်ကိုထိမှန်ခဲ့ပြီးအရသာထိခိုက်သေးဆုံးမှုတစ်ခုခုမဖြစ်အောင်ရှောင်ရှားပြီးတော့အဆောက်အဦတွေလုံးဝပျက်စီးသွားအောင်ချိန်မုံလိုက်နိုင်နေဆိုတာကနဦးဆက်ဆက်ချက်တစ်ခုကနေတွေ့ရတယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကပြည်နှစ်သမ္မတအီမန်နူရယ်မက်ခရွန်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတို့ကိုတီးခြားစီတယ်လီဖုန်းဆက်ပြီးစကားပြောပါတယ်စီးရီးယားလူထုအပေါ်သမ္မတဘာရှာလ်အာဆတ်ကဓာတုလက်နက်သုံးပြီးနောက်ထပ်တိုက်ခိုက်တာကိုတားဆီးဖို့ဒီလေကြောင်းတိုက်ခိုက်မှုတွေဟာအောင်မြင်ပြီးလိုအပ်တယ်လို့ခေါင်းဆောင်သုံးဦးစလုံးကအခိုင်အမာပြောကြပါတယ်
။စီးရီးယားနိုင်ငံကဓာတုလက်နက်တူလောင်ယုံတွေသူတည်တနာအဆောက်အုံတွေကိုစနေနေ့ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တာဟာတရားဥပဒေနဲ့ညီပြီးတရားနိလန့်ကြတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ပြည်နယ်တို့ကပြောပါရယ်။ဒီအတွက်ရုရှားနိုင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်စီဝေးတရက်ကိုခေါ်ယူကျင်းပပါရယ်။ဒီတိုက်ခိုက်မှုကအပြစ်ပြဆိုင်ရာဥပဒေနဲ့ကုလသမဂ္ဂရဲ့ဗြိတိန်ညင်စာရမှာပြဋ္ဌာန်းချက်ကိုချိုးဖောက်လိုက်တာဖြစ်တယ်ဆိုရယ်ရုရှားရဲ့ဆူဆွဲပြောဆိုချက်ကိုအမေရိကန်ဗြိတိန်နဲ့ပြည်နယ်တို့ကပယ်ချပါရယ်။ဗြိတိန်ပြည်သက်တဲ့အမေရိကန်တို့ရဲ့လုပ်ရဟာလက်တုံပြန်တဲ့လုပ်ရမဟုတ်သလိုပြစ်ဒဏ်ပေးတဲ့လုပ်ရလည်းမဟုတ်တဲ့အပြင်အင်အားပြတဲ့ဝိသေသလက္ခဏာလည်းမဟုတ်ပါဘူး။လူသားစုအပေါ်ကြမ်းကြုတ်ရက်စွာကျူးလွန်နေတဲ့စီရီးယားအာဏာရှင်တွေနောက်နောက်ဓာတ်ရုပ်လက်နဲ့ဆက်ပြီးတော့အသုံးမပြုနိုင်အောင်တားမြစ်တဲ့အနေနဲ့တိုက်ခိုက်တဲ့လုပ်ရတာဖြစ်ပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်နီကီဟေးလီကပြောပါရယ်။စနေနေ့မနေ့အစောပိုင်းမှာပဲစီးရီးယားမှာရှိတဲ့ဓာတ်ရုပ်လက်နဲ့တူလောင်ယုံသုံးခုပေါ်ကိုမဟာမိတ်တပ်တွေကမစ်ဆိုင်တုံ105စင်ကျဲချခဲ့တာပါစီးရီးယားအစိုးရကသူပြည်သူတွေအပေါ်ဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်ခဲ့တာမဟုတ်ဘူးဆိုပြီးအကြိမ်ကြိမ်ညင်းဆိုလာလို့ဒမတ်စကတ်မြို့အနီးဒူမားမှာဧပြီလ9ရက်နေ့ကတိုက်ခိုက်ခဲ့တာဟာလေပြည်ပထောက်လှမ်းရေးအေဂျင်စီတွေရဲ့အကူအညီနဲ့အကြမ်းဖက်သမားတို့ကျူးလွန်နေလို့ရတာဖြစ်တယ်လို့ပြောပါရယ်လေကြောင်းတိုက်ခိုက်မှုတွေကြောင့်စီးရီးယားအစိုးရရဲ့ဓာတ်ရုပ်လက်နက်အစီအစဉ်တွေအကြီးအကျယ်ထိခိုက်ပျက်စီးသွားတယ်ဆိုတာအမေရိကန်ဘက်ကယုံကြည်မှုအပြည့်ရှိတယ်လို့လည်းဟေးလီကပြောပါရယ်
စီးရီးယားကိုလေကြောင်းတိုက်ခိုက်မှုအပေါ်နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကတော့နိုင်ငံပေါ်မူတည်ပြီးထောက်ခံတာနဲ့အပြင်းထန်ဝေဖန်တာအမျိုးမျိုးရှိနေပါတယ်။နိုင်ငံကဥပဒေကိုပြောင်းကြကြချိုးဖောက်ပြီးအမေရိကန်ပြည်ထောင်နဲ့ပြည်သူတို့ကစီးရီးယားကိုရက်စက်စွာတိုက်ခိုက်တဲ့အပေါ်အပြင်းထန်ဆုံးပြစ်တင်ရှုတ်ချလိုက်တယ်လို့စီးရီးယားနိုင်ငံသားရေးဌာနကပြောပါတယ်။ဒီတိုက်ခိုက်မှုဟာအချုပ်အခြာအာဏာပိုင်အစိုးရတရက်အပေါ်ရန်လူအကြမ်းဖက်တဲ့လုပ်ရဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပြီးစစ်တမ်းတင်စီးရီးယားမှာလူသားဘေးဒုက္ခအကျပ်တဲဖြစ်အောင်အမေရိကန်ကလုပ်နေတယ်လို့ဆွတ်ဆွတ်ပြောဆိုပါတယ်။ဓာတုလက်နက်နဲ့တိုက်ခိုက်တယ်ဆိုတာကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်တင်ပြီးပြဿနာကိုဖြေရှင်းဖို့အတွက်တခုတည်းသောနိလန့်ကနိုင်ငံရေးအဖြေပဲဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဌာနကပြောပါတယ်။ဂျာမနီ၊ကနေဒါ၊ဩစတြေးလျ၊ဂျပန်နဲ့ဥရောပသမဂ္ဂတို့ကထောက်ခံကြပါတယ်။ဒါ့အပြင်အစ္စရေးနဲ့တူရကီတို့ကလည်းထောက်ခံပါတယ်။ အမေရိကန်ပြည်ထိုင်တဲ့ပြည်သူတို့ဟာဓာတုလက်နက်တွေကိုတိုက်ဖျက်ရေးကြီးညာချက်တွေထုတ်နေတာကြီးတသက်ပဲမဟုတ်ဘူးဆိုတော့သူတို့ရဲ့တန်လိုက်ထံကိုတက်တည်ပြလိုက်တာဖြစ်တယ်လို့ဆိုပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကချီးကျူးပြောဆိုပါတယ်
ပီရူးနိုင်ငံလီမာမှာကျင်းပတဲ့ရှစ်ကြိမ်မြောက်အမေရိကတိုက်နိုင်ငံများထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဒုသမ္မတမိုက်ပင်စ်တက်ရောက်ပါတယ်။အမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့နဲ့နက်ဖတာလို့ခေါ်တဲ့လှုပ်လှဲစွာကုန်သွယ်ရေးသဘောတူညီမှုကိုပြန်လည်ဆွေးနွေးကြတဲ့အခါသဘောတူညီမှုတစ်ခုရဖို့မျှော်လင့်ကြောင်းဒုသမ္မတပင်စ်ကပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းသဘောတူညီမှုရဖို့ဖြစ်နိုင်ခြေရှိတယ်လို့လည်းပင်စ်ကသတင်းထောက်တွေကိုပြောပါတယ်။သမ္မတဒေါ်နယ်ထရမ့်အကြံပြုထားတဲ့အမေရိကန်မက္ကဆီကိုနယ်စပ်ကတတိုင်းတိဆောက်ရေးဘဏ္ဍာရေးဆိုင်ရာကိစ္စရပ်တွေကိုတော့မက္ကဆီကိုသမ္မတအန်ဒရီကာပညာညံတိုးနဲ့တွေ့ဆုံတဲ့ချိန်မင်းပြောဆိုတာမျိုးမရှိဘူးလို့သူ့သမ္မတပင်စ်ကပြောပါရယ်ဒီနေ့ညီလာခံကိုအင်ရှင်အဖြစ်လက်ခံကျင်းပတဲ့ပီရူးသမ္မတမာတင်ဗစ်ကေရာကအချင်းပြတ်ချဆောင်မှုတပ်ဖြည့်ရေးမှာပူပေါင်းပါဝင်ကြဖို့ထိပ်သီးညီလာခံတယောက်လာသူတွေကိုတိုက်တွန်းသွားပါရယ်သမ္မတဟောင်းပက်ဒရိုပါဘလိုကူဇင်စကီကလည်းသူ့ရဲ့ပုဂ္ဂလိကအကြံပေးကုမ္ပဏီဟာဘရာဇီးကအိုဒီဘရက်ဆောက်လို့ရဲ့လုပ်ငန်းကြီးထံကနေငွေကြေးတွေကိုလက်ခံပြီးတော့ထုတ်ပြန်ကြေညာခြင်းမရှိတဲ့ကိစ္စထွက်ပေါ်လာပြီးတဲ့နောက်မကြခင်ကပဲရာထူးကနှုတ်ထွက်သွားတာပါညီလာခံကိုတက်ရောက်လာကြတဲ့နိုင်ငံအတော်များများမှလည်းအကျင့်ပြတ်ချဆောင်မှုပြဿနာအသေးသေးနဲ့ရင်ဆိုင်နေရတာပါနက်ဖတာရဲ့ဒီနေ့ဆောင်ဖို့ကတော့အကျင့်ပြတ်ချဆောင်မှုတိုက်ဖျက်ရေးဖြစ်ပါတယ
် VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီကနေ့တနင်္ဂနွေမနေ့ဖက်သတင်းများကိုဆက်လက်ထုတ်ကြေညာနေပါတယ်။ဒီကနေ့မနေ့မဟာဒဂျန်အကြက်နေမနေ့ပိုင်း9နာရီလောက်ကရန်ကုန်မြို့မှာငလျင်တစ်ခုလှုပ်ခတ်သွားတာကိုမြို့ကန်တွေသိလိုက်ကြရပါတယ်။အမေရိကန်ဘူမိဗေဒဒိုင်းတာရေးဌာနရဲ့လောလောဆယ်ထုတ်ပြန်ထားချက်မှာတော့ရန်ကုန်မြို့ထဲကဒီကျွန်တော်တို့ကြောက်မြောင်းအရက်နဲ့10မိုင်လောက်အကွာမှာပြင်းအား 4.5 ရှိတဲ့ငလျင်လှုပ်ခတ်သွားတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့တောင်ရှိသူတွေဘက်ကတော့အခုချိန်ထိဒါနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူး။ခုဆက်ပြီးတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုပြောပါမယ်။ဣသရေလနဲ့ဇာနီဂါဇာကမ်းမြောင်ဒေသမှာစနေနေ့ကမတော်တဆပေါက်ကွဲမှုတစ်ခုကြောင့်သူတို့အဖွဲ့ဝင်၄ဦးသေဆုံးသွားတယ်လို့အစ္စလာမစ်ဂျီဟတ်အဖွဲ့ကပြောပါတယ်။အဲ့ဒီပေါက်ကွဲမှုဟာပါလက်စတိုင်းဆန္ဒပြစခန်းအထိက၃မိုင်ရင်တစ်စင်းကိုထိမှန်သွားပုံရပါတယ်။အဖွဲ့ဝင်၄ဦးဟာပြင်ဆင်နေချိန်တွင်သေဆုံးသွားတယ်လို့ပဲအစ္စလာမစ်ဂျီဟတ်အဖွဲ့ကပြောပြီးအသေးစိတ်ကိုမပြောပါဘူး။တောက်ကြနေ့ကတော့ဣသရေလတပ်တွေရဲ့လက်ချက်ကြောင့်ပါလက်စတိုင်းတယောက်သေဆုံးပြီး900ကျော်ဒဏ်ရာရတယ်လို့ဂါဇာကျမ်းမာရေးဌာနကပြောပါတယ်။ပါလက်စတိုင်းအုပ်ချုပ်တဲ့ဂါဇာကမ်းမြောင်ဒေသနဲ့အစ္စရေးနိုင်ငံကိုပိုင်းခြားထားတဲ့နေဇက်ခြံစည်းရိုးကိုကျော်ဖြတ်ဖို့ပါလက်စတိုင်းတွေကအချင်းချင်းကြိုးစားတာကြောင့်အစ္စရေးစစ်တပ်ကတနက်နေ့ပြည့်မြေရုံခွဲပြီးနှိမ်နင်းခဲ့တာပါမေလလယ်အထိဆက်လုပ်သွားဖို့စီစဉ်ထားတဲ့ဆန္ဒပြပွဲတတိယသတင်းပတ်ဖြစ်ထောင်ပေါင်းများစွာသောပါလက်စတိုင်းတွေတောက်ကြနေမှာဆက်ပြီးဆန္ဒပြကြပါတယ်ဒီဆန္ဒပြပွဲတွေကနေသေဆုံးသူဒါဇင်ပေါင်းများစွာဒဏ်ရာရသူထောင်ပေါင်းများစွာရှိနေပါပြီ10နှစ်ကြာပိတ်ဆို့ထားတာကိုအဆုံးသတ်ဖို့နဲ့အခုအစ္စရေးနိုင်ငံကိုပါလက်စတိုင်းဒုက္ခသည်တွေပြန်သွားခွင့်ရရေးဆန္ဒပြသူတွေကတောင်းဆိုနေတာပါ1948ခုနှစ်မှာအစ္စရေးနိုင်ငံကိုထူထောင်ပြီးတဲ့နောက်ထွက်ပြေးကြရတဲ့အချိန်မတိုင်ခင်တုန်းကအဲ့ဒီမှာပါလက်စတိုင်းလူမျိုးတွေရဲ့ဘိုးဘေးပြည်ပင်တွေနေထိုင်ခဲ့ကြတာဖြစ်ပါတယ်
တောင်အာဖရိကနိုင်ငံရဲ့လူမျိုးရေးခွဲခြားမှုတပ်ဖြည့်ရေးလှုပ်ရှားမှုမှာအထင်ကရပုဂ္ဂိုလ်တဦးလည်းဖြစ်2009ခုနှစ်ကနေဒီလအစောပိုင်းကွဲလွန်သွားချိန်အထိပါလီမန်အမတ်ဖြစ်ခဲ့သူဝင်းနီမင်ဒဲလာရဲ့နိုင်ငံတော်အဆင့်စာပနာအခမ်းအနားကိုစနေနေ့ကကျင်းပပါရယ်နိုင်ငံတော်ရဲ့မိခင်ဆိုပြီးတော့သူ့ကိုထောက်ခံသူတွေကင်မွန်တက်ထားတဲ့ဝင်းနီမင်ဒဲလာဟာအသားအရောင်ခွဲခြားမှုတပ်ဖြည့်ရေးလူစွမ်းကောင်းတောင်အာဖရိကသမ္မတဟောင်းနယ်ဆန်မင်ဒဲလာရဲ့ဇနီးတဦးဖြစ်ခဲ့တယ်လို့နယ်ဆန်မင်ဒဲလာထောင်သွင်းအကြေညာခံရတဲ့28နှစ်တာကာလအတွင်းသူ့ရဲ့ပြောရေးဆိုခွင့်ရှိသူအဖြစ်လဲတာဝန်ယူခဲ့တာပါဝင်းနီမင်ဒဲလာရဲ့ဇာပဒအခမ်းအနားကိုသူ့ရဲ့ဇာတိမျိုးဖြစ်တဲ့ Johannesburg မြို့မှာမြို့ကဆွမ်တိုမှာကျင်းပရမှာလူပေါင်း 4,000 နီးပါးတက်ရောက်လာကြပါတယ်။ဝင်းနီမင်ဒဲလာဟာအမှန်တရားကိုကြဲကြဲလန်းလန်းပြောဆိုတတ်သူဖြစ်တယ်လို့တောင်းပန်စကားပြောတာမျိုးလည်းမရှိဘူးလို့သမ္မတ Greedy Raman Phosa ကချီးကျူးဂုဏ်ပြုရင်းပြောဆိုသွားပါတယ်။ Orlando အားကစားရုံမှာကျင်းပတဲ့ဝင်းနီမင်ဒဲလာရဲ့နိုင်ငံတော်အဆင့်ဇာပဒအခမ်းအနားကိုတော့လူအများအပြားတက်ရောက်လာတာဖြစ်ပါတယ်။
စနေနေ့ကကစားတဲ့ပရီးမီးယားလိပွဲစဉ်တွေမှာလက်ရှိအမှတ်ပေးစရာထိပ်ဆုံးမှရှိနေပြီးချန်ပီယံဖြစ်ဖို့နှီးစပ်နေတဲ့မန်စီးတီးကစပါအသင်းကို3ဂိုးတကိုးနဲ့နိုင်ရပါတယ်။အခုဆိုရင်မန်စီးတီးအသင်းဟာ33ပွဲကစားရမှတ်89မှတ်နဲ့ဒုတိယနေရာကမန်ချက်အသင်းထက်တပွဲပိုကစား16မှတ်အသာရထားပါတယ်။တခြားပွဲတွေမှာတော့ဆောက်သမ်တန်အသင်းကချော်စီအသင်းကို3ဂိုးနှစ်ဂိုး၊ဘန်လီကလက်စတာစီးတီးကို2ဂိုးတကိုး၊ပဲလစ်ကဘရိုက်တန်ကို3ဂိုးနှစ်ဂိုး၊ဟာဒါစ်ဖီးလ်ကဝက်ဖို့ကို2ဂိုးဂိုးမရှိ၊လီဗာပူးကဘိုးမော့ကို3ဂိုးဂိုးမရှိနဲ့အသီးသီးနိုင်ရပါတယ်။ဆွမ်စီးစီးတီးနဲ့အဗာတန်တို့ပွဲကတော့တစ်ဖက်တကူးစီနဲ့တည်ကြသွားပါတယ်။အမှတ်ပေးစရာမှာမန်စီးတီးနောက်ကလိုက်နေတဲ့ထိတ်ဆုံးလေးသင်းကတော့ မန်ချက်က81မှတ်နဲ့ဒုတိယလီဗာပူးကအမှတ်80နဲ့တတိယစပါးက68မှတ်နဲ့သတုဒ္ဓချဲလ်စီကအမှတ်60နဲ့ပင်စမနေရာမှာအသီးသီးရှိနေကြပါတယ်
ဒီကနေ့ဟာတကြံအကြအနေဖြစ်တာနဲ့အရင်မြန်မာနိုင်ငံတွင်းကဒေသအသီးသီးမှာတကြံပွဲတော့ဆင်နွှဲကြသလိုအရှေ့တောင်အာရှနိုင်ငံတချို့မှလည်းဆင်နွှဲပါတယ်မြန်မာနိုင်ငံရဲ့ဒီနေ့တကြံကတော့အရင်စစ်အစိုးရခေတ်ကစီးပွားဖြစ်တကြံတွေလို့မဟုတ်တော့ပဲတကြံရေပက်မန္တန်တွေမှာနှားနေအခန်းငယ်လေးတွေမတွေ့ရတော့သလိုလမ်းလျှောက်ပြီးတော့တကြံပွဲတော့ဆင်နွှဲလာသူတွေလည်းများလာတယ်လို့ဆိုပါတယ်တအပြင်2018အတာတကြံပွဲတော့ဟာအရင်နှစ်ကတည်းကစာရင်ခိုက်ရန်ဖြစ်ပေါ်တာတွေတိတ်မတွေ့ရတော့တဲ့အတွက်တကြံပွဲကျင်းပတဲ့ပုံတွေပြောင်းလဲလာတဲ့အပြင်ပျော်ရွှင်နေတဲ့ပြည်သူတွေပိုတွေ့လာတယ်လို့တကြံမန္တန်တွေမှာလိုက်လံဖျော်ဖြေနေတဲ့အမှုညာရှင်တချို့က VOA ကိုပြောပါရယ်အိန္ဒိယနိုင်ငံအရှေ့ပိုင်းအာဂူနာချာပရာဒက်ပြည်နယ်အီတန်ဂါနာမြို့မှာလည်းစနေနေ့ကကြာရောက်တဲ့တကြံကာလာကိုဘုံကြီးကျောင်းသက်ကုရုပြုရင်ကျူးစိုးခဲ့ပါရယ်ထေရဝါဒဗုဒ္ဓဘာသာဝင်တွေရဲ့နေ့တကူဖြစ်တဲ့တကြံပွဲတော်ကိုဧပြီလရောက်တိုင်းအိန္ဒိယမှာရှိတဲ့ကမ်တီစင်ဖိုတိုင်းနဲ့တန်ဆာလူလူမှုအတိုင်းဝိုင်းတို့ကရိုးရာအစဉ်အလာအတိုင်းကျင်းပဆင်နွှဲလေးရှိပါရယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ပြောပြပေးခဲ့ကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ကအခုထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့တပင်းကြီးဖမ်းယူနားဆင်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုကတကြံပွဲတွေအကြောင်းကိုနားဆင်ရပါမယ်။ရိုးရာအတာတကြံနှစ်တကူပွဲတော်ကိုအမေရိကန်ပြည်ထောင်စုပါဝင်ဗြိတိန်ဥရောပဩစတြေးလျအစရှိတဲ့နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာနယ်ပယ်တွေဆင်နွှဲနေကြပါတယ်။ရည်ကြမြေကြကကြံပွဲဆိုပေမဲ့တက်ကြီးရွယ်ဦးကရော့ဘွဲနဲ့စတုဒီတာကျွေးမွေးပွဲတွေလည်းရိုးရာမပြတ်ကျင်းပခဲ့ကြတာပါအမေရိကန်နိုင်ငံပြည်နယ်တီးတီးမှာကြံအကြနေမနေ့ကမြမရိုးရာအစင်လာနဲ့အညီကျင်းပခဲ့ကြတာကိုတော့မိုင်းဂျင်းနိုင်ငံကစူးစီးတင်ပြထားပါတယ်နားဆင်ပါခင်ဗျာ
အမေရိကန်အရှေ့ဘက်ခြမ်းမှာဒီနေ့ကရာသီဥတုအတော်လေးကောင်းမွန်လာကြောင်းမြောက်ကယ်ရိုလိုင်းနားပြည်နယ်ချော့ပတ်ဟေးမြို့မှာမြန်မာတကြံအတိုင်းရေပက်ကစားပြီးတော်ရှင်စွာကျင်းပနိုင်ခဲ့တယ်လို့စီစဉ်သူတအုပ်ဖြစ်တဲ့ကိုထက်အောင်က VOE ကိုပြောပါတယ
်။အပူချိန်ကတော့80ဒီဂရီဖာရန်လောက်ရှိတယ်။ဒါအားလုံးကပျော်ရွှင်နဲ့လုပ်ကြတယ်။ပြီးတော့ဘုံကြီးကျောင်းရံမုံငွေဈေးအောင်ပွဲပေါ့နော်။အဲဈေးအောင်ပြီးတော့မှရံမုံကွဲလက်ရှာတဲ့ပွဲဖြစ်တယ်။ချိန်မှာအားလုံးကစုပေါင်းညီညာလာသွားနဲ့အားလုံးအခမ်းအနားကိုစုပေါင်းပြီးတော့ကျင်းပကြတဲ့အတွက်အခက်အခဲတော့မရှိပါဘူး။မြန်မာပြည်သားတွေအားလုံးကလည်းကိုရွေးရကိုရဲ့ဟိုဘောယဉ်ကျေးမှုတက်ကြီးပူဇော်ပွဲလည်းလုပ်တယ်။ဖျားရည်တက်ပွဲလည်းလုပ်တယ်။တကြံဖြော်ပြီးပွဲတွေလည်းတကြံကတွေကတယ်။ခေါ်တီဂီတာဝင်လည်းလုပ်တယ်။အားလုံးစုပေါင်းညီညာတော့လုပ်တဲ့ခါကျတော့အခက်အခဲတော့ဘာမှမရှိပါဘူး
။အလားတူမယ်ရီလန်းပြည်နယ် Silver Spring မြို့မှာရှိတဲ့မင်္ဂလာရမဘုံကြီးကျောင်းမှာတက်ကြီးရွယ်ဦးပူဇော်ပွဲနဲ့စတုဒီတာကျွေးမွေးပွဲကျင်းပခဲ့ရမှာတော့ဒီနှစ်ထူးခြားချက်အဖြစ်မိသားစုတစုကဒေါ်လာ2000တန်းစိန်ပရမညာပရက်ကိုကန်ဆန်းမဲ့အဖြစ်ဖောက်ပြီးလှူဒန်းခဲ့ကြောင်းစီစဉ်သူတအုပ်ဖြစ်တဲ့ဥယင်ထွေးက VOE ကိုပြောပါရယ
်။ရှင်နေရတဲ့မြို့သေးဝပစ္စည်းတွေ3000ပစ္စည်းတွေပါဝင်ထည့်လှူဒန်းတယ်။အပြင်လာပြီးတော့ကြွားရောက်လာတဲ့ပိတ်ဆက်တွေလည်းစတုဒီတာနဲ့အဲ့ဒါကျွေးမွေးတွေဒီကြားထဲမှာလည်းမိသားစုတစုကနေပြီးတော့သူ့ရဲ့အဖွားကိုရည်စူးပြီးတော့အဖွားပိုင်တဲ့ပရမညာလည်းဆွဲဦးကစားမယ်နေနဲ့သောင်းနဲ့ဆိုင်နဲ့ရောက်ချတယ်ရတဲ့ပတ်စံကိုမင်္ဂလာရမပုံကြောင်ပြီးတန်းနေပေါ့နော်အလူမွေအဲ့ရောက်ချတဲ့လူမွေပေါင်းဒေါ်လာ5000ကျော်ရရှိတယ်ပေါ့လေအဲ့ဒါလည်းသူတို့ဝန်တာပီဖြစ်သေးတဲ့တရင်းလေးတပုတ်ပေါ့ခင်ဗျာ
အဆိုအကတွေပါဝင်မဲ့တကြံပွဲတော်ကတော့ရာသီဥတုပိုးပြီးတာယာကောင်းမွန်တဲ့မေလမှာကျင်းပဖို့စီစဉ်ထားကြောင်းဥယင်ထွေးကဆိုပါတယ်မြန်မာနယ်ပေါ်အများစုနေထိုင်ရာအိန္ဒိယနာပြည်နယ်ဖိုဝင်းမြို့မှာလေဒီကနေ့တကြံအကြက်နေ့မှာတကြံပွဲတော်ကိုစီကားစွာကျင်းပဖို့ပြင်ဆင်ထားပါတယ်။မနေ့ကရာသီဥတုအတော်လေးအင်းနေပေမဲ့လေဈေးတဝင်းကျောင်းမှာပြုလုပ်တဲ့တက်ကြီးပူဇော်ပွဲကိုလူအများပြားတက်ရောက်ခဲ့ကြောင်းဖိုဝင်းမြို့မှာနေထိုင်တဲ့အဆိုတော်ဒေါ်မမအေးကပြောပါတယ
်။အတူခုချမ်းလို့မလို့ပါအတွေ့နဲ့နှစ်ထပ်ဝေးရတဲ့ပုံမှာတခါဟိုထပ်ပြီးတော့ဟိုချုံဆောင်ကအထူးယူလာသေးတယ်။ glove တွေလည်းဆွထားရတယ်အကုန်လုံးကအခုလောလောဆယ်ကကရော့ခံမဲ့ပေါင်းက50ကျော်ရှိပါတယ်ယောက်ျားမိန်းမပေါ့နော်ဒီမှာခုအထက်မှာစီကားနေပါတယ်သူညားပဲ
ရေချာမြေချာရောက်နေကြပြီမဲ့ရိုးရာတကြံပွဲတော်အချိန်အခါရောက်ပြီဆိုရင်အစင်လာမပြတ်နှစ်စဉ်ကျင်းပကြသလိုမျိုးဆက်သစ်တွေကလည်းဒလိရိုးရာလက်ဆင့်ကမ်းရာရောက်ကြောင်းအမေရိကန်ပြည်ထောင်စုမှတကြံပွဲစီစဉ်သူတွေကပြောပါရရှင
်မိုင်းဂျင်နိုင်ရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်တူရာစီမခင်ဗျာအခုနောက်တော့ဘောလုံးတပွဲဘောလုံးဘောရဲ့သတင်းကြီးညာမှာအမှားတစ်ခုပါသွားပါတယ်ချယ်ဆီနဲ့ဆောက်တန်တန်အတင်းတို့ရှင်ပြိုင်ကစားကြရမှာချယ်ဆီက3-2နဲ့အနိုင်ရရှိသွားတာဖြစ်ပါတယ်ခင်ဗျာမိုင်းဖော်ပြခဲ့တဲ့အတွက်တောင်းပန်ပါတယ်အခုတော့ မဟာတကြံအကြက်နေမှာ VOA ဝိုင်းတော်သားတွေရဲ့တကြံတီးလက်ဆောင်ဇော်ဝိုင်းရဲ့မန်တောင်ရိတ်ခိုးဆိုတဲ့တချင်းကိုထုတ်လင်းပေးပါမယ်။နားတော်တာဆင်ကြပါခင်ဗျာ gentile song ကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတော့ဥအောင်ခင်ရဲ့မြမကြီးတုံးတက်ချက်အစီအစဉ်ကိုနားဆင်အောင်ပါမြောက်ကိုရီးယားအစိုးရဟာပြိပင်ထားတဲ့ပစ္စည်းတွေကိုမြန်မာနဲ့တခြားနိုင်ငံတွေကိုတင်ပို့နိုင်ခဲ့တဲ့အတွက်လွန်ခဲ့တဲ့နှစ်ကဒေါ်လာတန်း200လောက်ရရှိခဲ့တဲ့အကြောင်းကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြပါရတယ်အဲ့ဒီကြောင့်ဥအောင်ခင်ကတုံးတက်ရေးသားထားပြီးကိုညံဝဲအောင်နဲ့တူတင်ပြထားပါတယ်နားဆင်ပါ
မြောက်ကိုရီးယားနဲ့ကုန်သွယ်ရေးမလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားတဲ့ကြားကမြောက်ကိုရီးယားအစိုးရဟာလွန်ခဲ့တဲ့နှစ်ကဒေါ်လာတန်း200ဘူးတင်ပို့နိုင်ခဲ့တယ်လို့ကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာမှာရေးသားထားကြောင်းသတင်းမီဒီယာတွေကမကြာမီကပေါ်ပြပါတယ်စီးရီးယားကိုဓာတုလက်နဲ့ဆိုင်ရာပစ္စည်းတင်ပို့ပြီးမြန်မာကိုတော့ဒုံးကျည်အတတ်ပညာနဲ့အဖို့ပစ္စည်းတင်ပို့တယ်လို့213မျက်နှာအစီရင်ခံစာမှာပေါ်ပြထားပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကတော့မြောက်ကိုရီးယားနဲ့စည်ရေးအဆက်အသွယ်မရှိဘူးလို့ညင်းဆိုပါတယ်ဆိုင်ရဆာနာအတူတွေတုံးပြီးဗီယက်နမ်မလေးရှားနဲ့တောင်ကိုရီးယားကိုမြောက်ကိုရီးယားကကြောင်မင်းသွေးတင်ပို့တယ်လို့လည်းအစီရင်ခံစာမှာပေါ်ပြပါတယ်မြောက်ကိုရီးယားနဲ့စစ်ပစ္စည်းအရောင်းအဝယ်မလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီက2006မှာပြိပင်ပါတယ်အဲ့ဒါလို့ပြိပင်ပြီးနှစ်နှစ်ကြာ2008နိုဝင်ဘာလမှာဗိုလ်ချုပ်ကြီးသူရရွှေမဦးဆောင်တဲ့စစ်မရှင်အဖွဲ့ကိုရီးယားကိုတွားပြီးလက်နက်ပစ္စည်းဝယ်ယူဖို့နားလည်မှုစာရင်လော်ရီလက်မှတ်ရေးထိုးပါတယ်ဒီသတင်းကိုဘုံမူဟောင်းဝင်းနိုင်ကျော်နဲ့အပေါင်းပါတစုကပြန့်ဝေပါတယ
်ခင်မီတက်မတော်တီဆောင်ရေးဟာအစိုးရတက်ရဲ့ကြွေးကြော်သံတစ်ခုဖြစ်ပါတယ်ခင်မီစစ်တပ်မှာခင်မီလက်နက်ရှိဖို့လိုပါတယ်ဒါပေမဲ့အနောက်တိုင်းရဲ့အရေးယူတန်ခတ်မှုကိုခံနေရတဲ့မြန်မာစစ်တပ်ဟာလူချင်းတဲ့အတတ်ပညာနဲ့လက်နက်ပစ္စည်းကိုရုရှားတရုတ်နဲ့မြောက်ကိုရီးယားကတင်သွင်းပါတယ်။မြောက်ကိုရီးယားဥမင်လှိုင်ကောင်းခန္ဓာစနစ်အီကလာဒုံးဂျီနဲ့စကတ်ဒုံးဂျီကိုမြန်မာကစိတ်ဝင်စားပါတယ်။အရေးကြီးတဲ့စစ်ဌာနတွေကိုဥမင်လှိုင်ကောင်းထဲမှာထားဖို့ဘူဂျုတ်ကြီးသူရရွှေမန်းတို့အဖွဲ့ကတင်ပြခဲ့ကြောင်းသိရပါတယ်။ဒုံးလက်နက်ကိုမြန်မာပြည်မှာထုတ်လုပ်နိုင်အောင်ကူညီဖို့ဒုဗိုလ်ချုပ်မူကြီးမောင်ဧက2006ရုရှားခီးစင်မှာတင်ပြခဲ့ပါတယ်။ဘူဂျုံမူကြီးတန်းရွှေစစ်ဦးစီးချုပ်ဖြစ်လာခြင်းကစပြီးဒုံးလက်နဲ့အသုံးပြုရေးစီမံကိန်းကိုစတင်အကောင်အထည်ဖော်ကြောင်းသိရပါတယ်ဒီစီမံကိန်းဟာတက်ဝင်လှုပ်ရှားနေစေဖြစ်တယ်လို့ယုံကြည်သူတွေရှိပါတယ
်ဒီနေ့တမတော်နေ့ရဲ့ထူးခြားချက်တစ်ခုကတော့စည်ရပြအခမ်းအနားမှာဒုံးကြည်လက်နဲ့ကိုကားပေါ်တင်ပြီးပြတ်တာမျိုးမလုပ်တာပါပဲအရင်ကတော့ဒုံးလက်နဲ့ကိုတမတော်နေ့မှာပြတ်တာပြီးမြောက်ကိုရီးယားနဲ့စည်ရေးအဆက်အသွယ်မရှိကြောင်းဇွတ်မိတ်ညင်းဆန်ခဲ့ပါတယ်။အမေရိကန်ကမယုံကြည်တဲ့အတွက်ကကထုတ်ခေါ်ကာကွယ်ရေးပစ္စည်းထုတ်လုပ်မှုညွှန်ကြားရေးမှူးရုံးရဲ့အကြီးအကဲဒုဗိုလ်ချုပ်ကြီးပိန့်သေးကို2013ဇူလိုင်မှာအရေးယူတန်ခတ်လိုက်ပါတယ်။မြောက်ကိုရီးယားသွားစစ်မရှင်အဖွဲ့မှဒုဗိုလ်ချုပ်ကြီးပိန့်သေးလည်းပါဝင်ခဲ့ပါတယ်။ ဒါပေမဲ့ဦးသိန်းစိန်အစိုးရကိုအရေးယူဖို့မရည်ရွယ်ဘူးလို့အမေရိကန်အစိုးရကြေညာတာကိုပြော့ခွက်လို့မြင်ကြပါတယ
်တရုတ်ရုရှားနဲ့အခြားနိုင်ငံတွေကစစ်ပစ္စည်းလိုချင်ရင်ငွေပေးရပေမဲ့အလားတူပစ္စည်းကိုမြောက်ကိုရီးယားကတင်သွင်းရင်စံနဲ့ကောက်ပဲသီးနှံကိုပေးနိုင်တာဟာမြန်မာစစ်တပ်အတွက်အကျိုးအမြတ်တစ်ခုဖြစ်ပါတယ်မြန်မာကိုစစ်ပစ္စည်းမရောင်းဖို့အမေရိကန်နဲ့ဥရောပကပိတ်ပင်ထားတာကြာလာပါပြီဒါကြောင့်တရုတ်ရုရှားယူကရိန်းဆာဗီယာဣသရေးနဲ့အိန္ဒိယကစစ်ပစ္စည်းကိုသာမြန်မာကတင်သွင်းနိုင်ပါတယ်တရုတ်နဲ့ရုရှားစစ်ပစ္စည်းကင်တွဲရမှာကျွမ်းကျင်တဲ့မြောက်ကိုရီးယားဟာမြန်မာစစ်တပ်အတွက်အရေးပါလာတယ်လို့ယုံကြည်သူတွေရှိပါတယ်။ဒါကြောင့်ကုလသမဂ္ဂအရေးယူထားတဲ့ကိုရီးယားတပ်တုကုမ္ပဏီအမှုတန်းကင်ချိုနန်ရန်ကုန်မြောက်ကိုရီးယားတန်ယုံမှာဒုအတွင်းဝန်အဖြစ်လှုပ်ရှားနေတာကို NLD အစိုးရကအရေးယူပြီးလွန်ခဲ့တဲ့နှစ်ကနှင်ထုတ်လိုက်ပါတယ
်။ရန်ကုန်မြောက်ကိုရီးယားတန်ယုံမှာတန်တမာအဖြစ်အမှုတန်းနဲ့ကင်ချိုနန်ကိုအမေရိကအစိုးရကနာမည်ပြည့်စည်သွင်းပြီးတဲ့နောက်ပိုင်းမှာ NLD အစိုးရကနှင်ထုတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ဘက်ကတော့ကြေနပ်ပုံမရပါဘူး။ NLD အစိုးရတက်လာလို့သမ္မတဥဘာမားကတန်ခတ်အရေးယူမှုရုပ်သိမ်းလိုက်တာကိုစစ်တပ်ကအခွင့်အောင်းယူပြီးမြောက်ကိုရီးယားနဲ့ဆက်သွယ်တာတင်ရှားတယ်လို့အမေရိကန်ဘက်ကမြင်ပါတယ်။ NLD အစိုးရအောင်မြင်တာကိုမြင်ရင်ပေမဲ့စစ်တပ်နဲ့မြောက်ကိုရီးယားဆက်သွယ်တာကိုရပ်မကြည့်နိုင်ဘူးလို့ Republican စနစ်လွတ်တော်အမကိုရီဂတ်နာကပြောကြောင်းမလ29ရက်နေ့ထုတ် AP သတင်းမှာဖော်ပြပါတယ်။အောက်လွှတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌ Republican ကိုယ်စားလှယ် Ed Rice ကလည်းမြောက်ကိုရီးယားကလက်နက်ပစ္စည်းဝယ်တဲ့အရာဓာတ်တွေကိုတန်ခတ်ရေးယူရမယ်လို့ဆိုပါတယ်။ NLD အရတားအစိုးရကစီရေးအဆက်အသွယ်ဖြတ်လို့ပြီးမဲ့စစ်တပ်ကဆက်သွယ်နေတဲ့သဘောရှိတယ်လို့အမေရိကန်ဘက်ကမြင်ပါတယ်။အပေကံဘဝကိုရောက်နေခဲ့တဲ့နိုင်ငံစီရေးဆက်သွယ်မှုကိုအမြင်ပြဖို့ခက်ခဲနေပုံရပါတယ်။ရှိနေတဲ့ဒုံးလက်နဲ့တွေအတွက်အသက်ပညာနဲ့အပိုးပစ္စည်းရဖို့ပြဿနာရှိနိုင်ပါသေး။ဒါကြောင့်မြန်မာစစ်တပ်နဲ့မြောက်ကိုရီးယားဆက်သွယ်မှုရှိမရှိကိုစောင့်ကြည့်နေကြမှာဖြစ်ပါလေခင်ဗျာ
။ဒါကတော့ဥကောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာပါ။အခုတော့ဒေါ်လာလာစတန်စီစဉ်တင်ဆက်တဲ့အမေရိကန်အီဒီယန်အသုံးအနှုန်းအင်္ဂလိပ်စာသင်ခန်းစာပူးခြားချက်ကိုနားဆင်ကြအောင်ပါခင်ဗျာ
ဒီသတင်းပါအင်္ဂလိပ်မြန်ကန်ဆိုင်ကန်ဒါမှာမြန်မာနိုင်ငံလောကမှာအသုံးနှုန်းနေတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း take stock of
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းကTAKE take a yura STOCK stocker ဒီနေရာမှာလက်ချံကုန်ပစ္စည်း OF of ကတခုခုနဲ့ပတ်သက်လို့ဖြစ်ပြီးစစခုရဲ့တရိုက်ဒေဘယ်ကတော့တခုခုနဲ့ပတ်သက်လို့လက်ချံပစ္စည်းစီးရင်ကောက်တာဖြစ်ပါတယ် ADM ဆိုရယ်တဝိုက်ဒေဘယ်ကတော့တခုခုနဲ့ပတ်သက်လို့အခြေအနေဘယ်လိုရှိတယ်ဆိုတာကိုအကက်ခတ်သုံးသပ်ပြီးလေးလေးနက်နက်စဉ်းစားတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဥပမာဒီနေ့ကုန်သွားလို့ဒီဇင်ဘာလရောက်ရင်လူတူးနေနဲ့ကုန်ခဲ့တဲ့နှစ်မှာကိုလုတ်ခဲ့တာတွေနဲ့ပတ်သက်လို့အဆိုးအကောင့်ကိုပြန်လဲသုံးသပ်ရမှာ take stock of လို့ရည်ညွှန်းပြောလို့ရှိပါတယ်။ဒီအသုံးကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့မေလမှာတွေ့ဆုံဖို့မမျှော်လင့်ဘဲသဘောတူခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကနေလူသိရှင်ကြားချက်ချင်းမတုံ့ပြန်ခဲ့တဲ့အတွက်ကြောင့်တောင်ကိုရီးယားနိုင်ငံသားကြီးဝင်ကြီးကမြောက်ကိုရီးယားခေါင်းဆောင်အနေနဲ့အခြေအနေကိုပြန်လဲသုံးသပ်နေတယ်လို့ယုံကြည်တဲ့အကြောင်းအမေရိကန် CBS ရုပ်သံလွှင့်နဲ့တွေ့ဆုံမိမြန်ကမှပြောကြားခဲ့တဲ့အတွေ့အကြုံ The Nation သတင်းစာကြီးက North Korea's Kim taking stock of Trump meet ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John advised his friend to take stock of his finances before his retirement.
ကျောင်းရသူတငယ်ချင်းနေနဲ့အလုတ်ကပင်စင်မယူမီကိုစီးပွားရေးအခြေအနေကိုတည်တည်ချာချာလေ့လာသုံးသပ်ဖို့အကြံပေးခဲ့တယ်လို့ဒေဗီရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John advised his friend to take stock of his finances before his retirement.
ကိုဆက်လက်တင်ပြပေးမှာကတော့
Fits the bill
ဖြစ်ပါတယ်။စာလုံးပေါင်းက FITS Fits ကတော်ရာTH the BILL the bill guy အဲ့ဒီမျိုးမျိုးရှိပြီမယ်ဒီနေရာမှာတော့ရှေးတုန်းကဖျော်ပြပွဲတွေတွေကြော်ညာစာတမ်းကိုဆလိုတာဖြစ်ပါတယ် Billboard လို့အရှိကောက်ခေါ်တဲ့ဒီကြော်ညာစာတမ်းမှာအဓိကဇက်ဆောင်တွေရဲ့ရုပ်ပုံတွေကိုပရိသတ်ဆွဲဆောင်နိုင်အောင်ဖော်ပြပေးလို့ရှိတဲ့အတွက်ကြောင့်ကြော်ညာနဲ့အတင့်တော်ဆုံးလူကဘယ်လိုလူဖြစ်တယ်ဆိုတာကိုဆလိုတာဖြစ်ပါတယ်ဒါကြောင့်စစ်ကောင်ရဲ့လုံောက်ဒေးဘေးကကြော်ညာနဲ့အတင့်တော်ဆုံးဖြစ်တာကိုဆလိုပါတယ်ADM ဆိုရဲတော့ white ဒီဘဲကတော့အလုတ်တစ်ခုခုတွေလိုအပ်တဲ့အရေးအချင်းပြည့်မီတာအန်ကိုက်ဖြစ်တာကိုဆလိုတာဖြစ်ပါတယ်။ကျမတို့မြန်မာဘန်စကားမှာတော့လူရာနဲ့ကွက်တိဖြစ်တာကိုဆလိုပါတယ်။ဒီနေရာမှာ FIT fit အစား FILL feel ဆိုပြီးတော့လေ feel the bill လို့ပြောင်းပြီးသုံးလို့ရပါတယ်။ဒီအသုံးကိုသမ္မတ Trump ကသူ့ရဲ့အမျိုးသားလူကြီးရဲ့အကြံပေးပုဂ္ဂိုလ်အဖြစ်မကြသေးမီကထုတ်ပြလိုက်တဲ့ဘိုးချုပ် HR McMaster နေရာမှာအရင်ကုလသမဂ္ဂတာမတ်ကြီးလုပ်ဖူးတဲ့ John Bolton ကိုအစထောက်ခံလိုက်ရမှာ John Bolton မှာ Trump လူကြီးနဲ့အရေးအချင်းတွေပိုပြီးရှိတယ်။ Bolton ဟာ Trump လိုပဲပြင်းပြင်းထန်ထန်လှုပ်ရှားဆောင်ရွက်တဲ့သူသူဖြစ်တယ်ဆိုပြီးသတင်းမီဒီယာတွေက Mr. Bolton fits the bill လို့ရေးသားခဲ့ကြတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John was selected by the director as He fits the bill for the job.
John ga a lout twe lo at de a ye twe de pye mi de twe chang director ga tu ko ywe che lite de lo de be ya ba de. U ma au naw ta khaw le la chi cha ya aw ma.
John was selected by the director as he fits the bill for the job.
Ku naw song tin pya pi ma ga ro
to be at wit's end.
Phit par de sa long paw ga to beb to be at at to be at နေရာတနေရာမှာရှိနေတာ wits wits ကအသိဉာဏ် end n ကအဆုံးဖြစ်ပြီးစစခွေတဲ့ရဲ့ဒီဘေကတော့အသိဉာဏ်အဆုံးနေရာမှာရောက်နေတာဖြစ်ပါတယ်ဒီတော့ရဲ့ idiom အဒီဘေကတော့စိတ်ကုံစိတ်ပြက်တာကျမတို့မြန်မာဘန်းစကားမှာတော့ဥနောက်6တာမျိုးကိုဆလိုတာဖြစ်ပါတယ်အခြေအနေကကြိုတင်ခမန်းရခက်လာတဲ့အတွေ့ဘာလို့လို့ဘာလို့ရမှမသိတဲ့အခြေအနေမျိုးတနည်းတော့ခေါင်းစားတဲ့အခြေအနေမျိုးဖြစ်ပါတယ်ဒီတော့ကိုသမ္မတ Trump နဲ့ပတ်သက်ပြီးသူ့စိတ်ကခုတစ်မျိုးနောက်တစ်မျိုးပြောင်းပြတ်တာ Twitter ပေါ်မှာလည်းသူ့စိတ်ခံစားချက်တွေကိုကောက်ရေးတာလို့ကြောင့် Impudor အမှုတန်းတွေကဥနှုတ်ချက်နေတယ်ဆိုပြီးတော့ Trump aides are at their wits end လို့ the political သတင်းစာကြီးမှာရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Gupe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
The board members were at their wits' end trying to solve the company's financial crisis.
Company ye siwai a chat yai mu ko chou sa phi shin ya ma bou a phwe win ri ne u naw chauk goun ja de lu de be ya ba de. U maung naw ta khaw le la chi cha ya aw ba.
The board members were at their wits' end trying to solve the company's financial crisis.
Di drin ba jin pya ke de idiom a thun nwe ga ro
Take stock of, fit the bill, to be at wit's end.
ဖြစ်ကြပါလေ။နောက်တရင်ပါကုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလတန်စီစဉ်တစ်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ကားစာကိုနားဆင်ကြရတာဖြစ်ပါတယ်။ထုတ်လွှင့်ပြီးသား American Indian 3အင်္ဂလိပ်စာသင်ကားစာပို့ချချက်တကူ VOA ရဲ့ internet seminar ဖြစ်တဲ့ bamis.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနားနေခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်က2018ခုနှစ်ဧပြီလ15ရက်တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့အပြင်လက်လက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့စနေနေ့ညပိုင်းတော့ကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစူနီကန်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်စနေညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတော့ကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုင်းအစီအစဉ်မှာတော့မြမရွေးရတာတျံပွဲတော်ကိုပြေဝပါဆင်ရပြီးအေးချင်းချင်းဖြတ်တန်းနိုင်အောင်ဆောင်ရွက်ရှောင်ရွက်နေကိုဆွေးနွေးတော်မှာဖြစ်ပါတယ်မြမကြီးမသချမ်းချင်းမှရံဖြစ်တာအပြောလနာတွေကိုမကြာခဏတွဲပြီးတွေ့ရလေရှိတတ်ပါတယ်ဒါကြောင့်လည်းပဲရွေးရနှစ်တကူသချမ်းမှဝမ်းနဲ့စရာဖြစ်တယ်မကြုံအောင်ရှောင်ရှားပြီးအေးချင်းချင်းနဲ့ဘလို့ဖြတ်တန်းကြမလဲဆိုတော့ကိုဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်တို့ဆွေးနွေးမဲ့ပုံကိုယ်တွေလည်းလီလိုင်းပေါ်မှာဆင်းနေဖြစ်နေကြပါပြီဆိုတော့ဟိုဆွေးနွေးပွဲကိုစကြပါတယ်အရင်ဆုံးကတော့ဒီကျွန်တော်တို့ဒီရန်ကုန်မြို့ကအထွေထွေရောဂါကုဆရာဝန်ဒေါက်တာမြင်ဦးရဲ့သဘောထားကိုကြားကြပါတယ်ဆရာမြင်ဦးကဒီသေဟိုချံမွေးနဲ့ဆက်ဆက်ပြီးတော့ဟိုလူနာတွေကိုလည်းရန်ကုန်မြို့မှာမကြာခဏကြုံရတဲ့ကုသပေးရတဲ့အထွေချုပ်တွေလည်းရှိတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့သိကျင်တာဒီရန်ကုန်တချံမာလည်းဖြစ်ဖြစ်ပေါ်လေဒီလလန်းမီတလောက်ဆရာမြင်ဦးတွေ့ရကြုံရတော့ပြောဆွေးနွေးပေးစေချင်ပါတယ်တချံမာဖြစ်လေဖြစ်တာရှိတတ်တဲ့ပြဿနာမျိုးတွေပေါ့လေဟိုဘလို့မျိုးတွေများကြုံရလေရှိတယ်လဲဆရာ
အများကြီးကတော့ကျွန်တော်နှစ်စဉ်တစ်တိုင်းကျွန်တော်ဆေးကြောင်းသားဘွားတွေရပါဗျာတချံဆိုလို့ရှိရင်ရန်ကုန်ဆေးရုံရဲ့အရေးပေါ်ဌာနမှာကျွန်တော်ဆရာဝန်ကြီးခါရဲ14နာရီဖြည့်တင်ပြီးတော့လူကြီးကားတွေတန်းစီပြီးတော့တကယ့်ဟာလဲဟိုမတော်တဆထိခိုက်တယ်ရတယ်နဲ့ကြောက်လာကြတာရေနှစ်တာပါတယ်ချင်းချင်းရိုက်ကြဆက်ကြတာတွေပါတယ်ကားဘွားနေပြိုးကြတာနောက်ဆုံးပြိုးဆိုအောင်မတ်တက်ကြီးပုံပေါက်လို့ကျွန်တော်လူတွေအများကြီးဆုလိုက်ပြုံလိုက်လဲကြတာဒါမှမဟုတ်ရတော့ကျွန်တော်တချံမှာဖြစ်လေဖြစ်တာရှိတာတော့နံပါတ်1ကတော့ဒီမတော်တဆထိခိုက်မှုပေါ့နော်အဲအဲ့ဒါကနေမှချိုးကြတော့အပူလွန်လာအပူလောင်လာနေပူရဲတာနဲ့သွားလိုက်တာလိုက်တော့အပူရှက်တဲ့ဝိဒနာတွေဒီအဲ့ကကျတော့အစာအတော့ကြောင့်ကျွန်တော်တို့ကုနာမှုတွေအော်အန်အစာဖိတ်တင်တာပေါ့နော်အစာတော့တွေကလည်းကျွန်တော်ရေဒီဆိုးဆက်ဆံတွေကလည်းရေဒီဆိုးအဲ့လိုပုံစံမျိုးနဲ့ဟာတွေတွေ့ရတဲ့တော့အရက်တော့လွန်ပြီးတော့အရက်မိုးပြီးတော့နော်အဲပြဿနာတွေတက်တာတွေဒါတွေလည်းကျွန်တော်တို့ဖြေရှင်းရလေးရှိတယ်ဒါနှစ်စဉ်တစ်တိုင်းပေါ့နော်အဲ့ဒီကနေမှနောက်ပိုင်းတကြံအပီးမှမျက်စိတွေကိုရည်ဝင်တာနားတွေကိုရည်ဝင်တာအဲ့ဒါတွေနားနှာခေါင်းဆေးရုံမှာဆိုလို့ရှိရင်ဉာဏ်ပြီးရင်ဒီနားစီနဲ့ပတ်သက်တဲ့နားနဲ့ပတ်သက်တဲ့ရောဂါတွေအများကြီးကုရတာတွေရှိပါတယ်ဒါကနှစ်စဉ်တစ်ပိုင်းဖြစ်ပြနေလေရှိတယ်တကြံမှာဆိုတဲ့ကျန်းမာရေးနဲ့ပတ်သက်တဲ့ကျွန်တော်တို့ဒီကျွန်တော်တို့သိပြီးတော့ဒီလူတွေအတွက်ကိုမကောင်းတဲ့အန္တရာယ်တွေပေါ့လေပြီးတော့ကျွန်တော်တော်တော်များများကတရားတိုက်သွားတဲ့လူတွေရှိတယ်တရားတိုက်သွားလို့တော်တော်များများကတော့တရားဖို့သူတွေလောက်ကြတာပေါ့ဒါပေမဲ့အဲ့ဒီနေရာမှာလူတွေအများများတဲ့ခါကျတော့အဲ့ဒီကနေမှအပြာနာတွေကုဆက်တာမျိုးတွေရေမဆန့်တာဟိုကနအစားတော်မတတ်နာတွေရပ်ပန်းရခါတွေ့ရတာပေါ့နော်အစုလိုက်ပြုံလိုက်တော့ကျွန်တော်မတွေ့ရဘူးအဲ့တော့ခြုံပြီးတော့ကြည့်လိုက်ရင်တော့တကြံဟာအပျော်လွန်ကျူးပြီးတော့နော်အဲ့ရနေမတော်တဆမှုတွေများပြားလိုင်းလေးရှိတယ်တို့ကြောင့်ထိမ့်သိမ့်နေရတဲ့အဖြစ်မျိုးဖြစ်နေပါတယ်
โอเคကျေးဇူးပါကျွန်တော်ဒီတကြံနဲ့ပတ်သက်လို့ရှိရင်ဟိုစီကားတဲ့နေရာမှာဟိုအမြင်နဲ့ထည့်ပြောရတဲ့ဒီမန္တလေးမြို့ဟိုနဲ့ပတ်သက်လို့လည်းဒီကျွန်တော်တို့မန္တလေးမြို့ကရှင်းနေဦးသိန်းတန်းဦးရဲ့တဘောတော့လေကြားကြင်ပါလေဆရာဦးသိန်းသားဦးခင်ဗျာဒီဆရာတို့အတွေ့အကြုံရဆရာဒီဟိုရှင့်နေတူလည်းဖြစ်တဲ့ဒီရုံးမြင်ကနာတွေသွားနေတော့ဒီတချမ်းနဲ့ဆက်နွယ်ပြီးဆရာတို့လက်လန်းမီတော့တွေ့ရကြုံရတဲ့အမှုခင်းတွေပြဿနာတွေဘာတွေများရှိသလဲဆရာ
ဟုတ်ကဲ့ရအဓိကအချင်းတော့ခိုက်ရန်ကျပွားတာအကာကြီးမတော်တဆရင်တိုင်းမှုဖြစ်တာပေါ့စောက်စားမိရင်ဖြစ်ကြတာအုပ်စုလိုက်ဒါမျိုးအဓိကဖြစ်ပါတယ်
ဆိုတော့ဟိုကိုဆရာကွန်မြူရီဒီလိုဟိုပေါ့လေတကြံမှာကြုံတဲ့ပြဿနာအဓိကအဖြစ်တော့ဒီမွေးရတောက်စားတာမျိုးနောက်တစ်ခါဟိုဒါနဲ့နောက်ဆက်တွဲတွဲလိုက်ပါလာတာတော့ဒီရင်မတော်တဆမှုလိုမျိုးကိစ္စမျိုးတွေရှိမယ်နောက်တစ်ခါဒီနောက်ဆက်တွဲအနေနဲ့ကျန်းမာရေးပြဿနာတွေရှိမယ်ဆိုတော့ဒီလိုခြေနေမျိုးတွေမကြုံရဘူးဆိုလို့ရှိရင်ဘယ်လိုမျိုးဟိုကျွတင်ဟိုဒီရေကစားတဲ့သူတွေဘက်ကကျွတင်ပြင်ဆင်တင်တာတွေရှိမလဲဆရာ
အဲ့ဒီဆိုရလဲကျွန်တော်တို့ဒီမန်နက်တွေဆောက်တဲ့ခါမှာခိုင်မာဖို့အတွက်အနေနဲ့ကြေးပြေးတယ်လေအဲ့တော့တို့လိုက်ဆက်တာလည်းရှိတာပေါ့နော်ဟိုတုန်းကကျွန်တော်တို့မန်နက်ကြီးပြူချတာတွေကျုံခဲ့တာဟုတ်ပြီးတော့လည်းကျွန်တော်တို့လုံးလုံးကြီးတွေပို့ပြီးတော့ထားပေးတာရှိတယ်အဲ့လိုမျိုးပြီးတော့ခါကျွန်တော်အမ်ဘူလန့်ပေါ့နော်က ဒီကျွန်တော်ဒီလူလူနာချင်းချင်းတွေကိုပါနိုင်ငံဆရာဟောဆင်းပါဝင်တခြားဖွဲ့စည်းတွေလည်း stand by ပေါ့နော်တကယ်လို့သူများတဲ့နေရာဒီမှာကျွန်တော်လိုက်ပြီးတော့ဆောင်ရှောက်ပေးနေတာရှိတယ်ဒီနေ့ဆိုရှင်တော့ကျွန်တော်တော်တော်များများကဒီနှစ်ပေါ့ဒီနှစ်ကာကွယ်ဂျူနဲ့အကြတော့ကျွန်တော်ပြီးသွားပြီပေါ့နော်ကျွန်တော်မြင်ရတော့အသိပြီးတော့ခိုက်ရန်ဖြစ်တာလေသိပြီးတော့ခုနကကျန်းတဲ့တန်းနဲ့တမတော်ဆက်ဖြစ်တာလည်းမတွေ့ရအောင်သိမကြသေးခင်ရမှာခုနကျွန်တော်ကြည့်မနိုင်ကျွန်တော်မင်းတွေကျွန်တော်ဒီပါလဲဟိုမိသားရှိပါအဲကားရစီကနေပြီးတော့ရေကစားနေတဲ့မန္တကဝင်တိုက်လိုက်တဲ့ခါကျတော့လူ၈ယောက်လောက်ကျွန်တော်တို့တတိအနေနဲ့တရားရသွားတယ်အခုတယောက်တိတ်ပြီးတော့ကျွန်တော်သတင်းထွက်လာတာပေါ့နော်အဲ့တော့ဆိုတာကကျွန်တော်တို့ဒီမဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတော့လုံခြုံရေးတွေချက်မှတ်ဖို့ရနောက်တော့ CCTV ကင်မရာတွေပေါ့နောက်တော့ငွေအရက်တွေကျွန်တော်မရောင်းအောင်အဲ့ဒါဟိုမရောင်းတာဘယ်လောက်ပဲချက်မှတ်နေပြီမလဲတရားနဲ့အရက်ကမျက်တွေ့နေတော့ကျွန်တော်ကားနဲ့လိုက်ရောင်းတာတွေလက်ပွေရောင်းတာတွေအများကြီးပေါ်လာတယ်ဒီနေ့လည်းတွေ့နေရတာပဲလေကျွန်တော်ဘလောက်ပဲတက်တီတာစီပေါ့နော်တရားကိုအရက်တော့မှကပါပေါ်တယ်ဘာနဲ့တွေ့ဆရာဘွဲဖြစ်နေတယ်လို့သူငယ်လူလက်ပိုင်းတော့လည်းများယူဆနေရတာဟုတ်အဲ့တော့ကျွန်တော်အရက်သေးတာတော့ဖားတယ်ကျွန်တော်တားမြင်ရမယ်ပြီးတော့အစားအသောက်တွေကိုကျွန်တော်ကဟိုတုန်းကတော့ကျွန်တော်စားတော့ဆိုင်ဈေးလေးမှာဆိုရင်တော့ FTK လိုက်ပြီးတော့စစ်ဆေးတာရှိတယ်ဒီနေ့လေကျန်မှာကြတော့ကျွန်တော်က ready made တွေပေါ့ဗျာအထုပ်ကလေးတွေနဲ့ဒူလီမိုရှင်ကျွန်တော်တို့ပူးလေးတွေနဲ့ဖြုတ်ပြီးတော့ရောင်းတာတွေကနေရာအပြန်ပေါ်လာတာအဲ့ဒါတွေကိုဘယ်မှမစစ်ဆေးနိုင်ဘူးအဲ့တော့ဒါတွေကလက်ဆက်တာလည်းဖြစ်နိုင်တယ်ရေတွေဆူပြီးကြလည်းဖြစ်နိုင်တယ်ပတ်စံတွေကင်တွေပြီးကြတယ်လည်းဖြစ်နိုင်တယ်ကြောင့်ဒါတွေကလည်းကျွန်တော်ရေနဲ့ဝမ်းနဲ့ပတ်သက်တဲ့ရောဂါတွေဖြစ်တာပေါ့နောက်ပိုင်းကျွန်တော်တို့ဒီကာမရာကတက်ကြွတဲ့ဆေးဝါးတွေကိုအစိုးရတော့လည်းသိနေတာပေါ့ဒါပေမဲ့လည်းဒါတွေကလွယ်လွယ်ကူကူရနိုင်တဲ့ခါကြီးအခါကြတော့ကျွန်တော်တချံပြီးမှတွေ့ဆင်းလာတာတော်တော်များများကာလာယောဂါတွေကျွန်တော်စီကူပြရလေးရှိတယ်အဲကနေတချံပြီးကြအောင်တချံတွင်းမှာသွားနေတယ်ချို့တော့တချံတွင်းမှာကတော့သူတို့ဒီလိုမျိုးဆုပ်ရှားမဲ့နေရာလေးတွေတဲလေးတွေပေါ့နေရာဟိုတုန်းကရှိတယ်အခုတော့လိုက်ဖြစ်တာရှိတယ်အခုလည်းတူတူဟုတ်ဝဲတော့ဒီခုနပြောတဲ့ဟိုနေကန်ကပိုင်းတဲခုရတဲ့တခုကန်းလေးပေါ့ဒီလိုနေရာမျိုးတွေအဲ့တော့ကျွန်တော်ကာကွယ်ရမယ့်အပိုင်းဆိုလို့ကျွန်တော်နံပါတ်၁ကတော့ပြောင်းကြီးမှာလည်းကျွန်တော်ဝန်ထမ်းတွေအားထည့်ထားတယ်။ရေဒီရေတွေနဲ့လည်းကျွန်တော်လုံလုံလေးတွေအများကြီးယူထားတယ်။ပြီးတော့ကျန်းမာရေးတွေကလည်းကျွန်တော်လူတွေဖြစ်ပြီး24နာရီအလုပ်လုပ်ပေးနေတဲ့အောင်ဒီနှစ်အနေထားကြည့်ရတော့တော်တော်လေးအားရပွဲရှိပါတယ်။တော့ရေနှစ်ထို့အတွက်ကိုကျွန်တော်အင်အားကန်နေပါတယ်။မရေဟူတာတွေမလုပ်အောင်နောက်ပိုင်းကျစောင့်ရှောက်တာတွေအဲလိုမျိုးကျွန်တော်ဖြစ်လာပြီ။ဟိုတုန်းကတော့ကျွန်တော်တို့ပြောင်းကန်တာကြည့်မြင်တဲ့ပကံကနေကျွန်တော်တို့လူရဲ့သမန်နဲ့ခါတဲ့ကုလူတွေနဲ့လာကူကြတာ။ဒီအဲ့ဒီလူတွေလည်းကတော့တာမန်တွေမှာတော့အသက်ကအိမ်မရှိဘူးအခုနောက်ပိုင်းကအသက်ကြီးပြေးလာတာပေါ့နော်အဲ့တော့ဒါတွေဟာကျွန်တော်တို့ကြံမှာဖြစ်လို့ရှိတာရှိတယ်ခုနပြောတဲ့ဒီဟိုနေဒီခုနပြောတဲ့ accident တွေပေါ့နော်မတော်တဆတွေကိုတာဝန်ကိုလည်းလုပ်တာအဲ့ဒီကအပူဒဏ်အတွက်ကတော့ကျွန်တော်ကျန်းသာပညာပေးရည်လုပ်ပါတယ်ဒီကြံမတိုင်ခင်တဲ့ကိုကတော့တိတ်ပူရမယ်နေရာမှုကြရင်ကျန်တဲ့အပူတွေချိန်ရအောင်42ဒီဂရီဒီနေ့ဆိုလို့ရှိရင်တော့ဘာမှရောင်းမိမှာဖြစ်နေတာအဲ့ပြီးတော့ကျွန်တော်ခရမ်းလုံးရောင်းကြီးဖြစ်တဲ့အင်းပေါက်ပေါက်ပဲပါလို့နော်အဲ့အနေရောင်းနေရအစပေါ့ကျွန်တော်ကဒီရွေးချယ်တာပတ်သက်ပြီးတော့ဟိုရှင်းရှင်းတဲ့ရောင်းနေရောင်းရင်းနေဆိုတော့အပူကိုစုပ်နေပေါ့အခုကြံသွားမယ်ဆိုလို့ရှိရင်ပူလိုက်အေးလိုက်ပူလိုက်အေးလိုက်ဆိုတော့ရုပ်တရက်ခါတဲ့အပူတွေကနေမနေဘူးနောက်ကရေအဝါဒနေရာမှာကျွန်တော်အနာယူဖို့ရေများများတောက်ဖို့အရက်အစကျွန်တော်ရေနှစ်ပလင်းခွဲလောက်ဆောင်တောက်ဖားရှင်လို့ရဲကျွန်တော်ကြမ်းမာရေးတွားပို့ပြီးတော့အဆင်ပြေတယ်လို့အစာမှန်မှန်စားဖို့လို့ဒါမျိုးတွေပေါ့ဗျာကျွန်တော်တို့အရင်တည်းကတော့ကျွန်တော်တို့အချမ်းကမတိုင်ခင်တည်းကကျွန်တော်တို့ဒီကြမ်းမာရေးပညာပေးတွေထုတ်လွှင့်နေတာကြီးပြောဆိုနေရရှိပါတယ
်ဟုတ်ကဲ့ကျွန်တော်လည်းအခုကြားနေတာတော့ဒီနေ့ဒီတကြံစီလဲစီကားတဲ့ရန်ဖြစ်တာတွေဟိုပြဿနာတက်တာတွေလည်းနည်းနည်းနည်းတယ်ဆိုပြီးတော့လည်းကျွန်တော်လည်းဟိုသတင်းတွေလည်းကြားတယ်တချို့ကျွန်တော်တို့ဒီကနေ့ဆက်သွယ်မေးမြန်းတဲ့ပုံစံတွေဘက်ကပြောရတယ်လည်းဟိုကျွန်တော်ကြားနေရတယ်ရှိပါတယ်ဆိုတော့ကျွန်တော်တို့ဒါနဲ့ပတ်သက်လို့ဒီလူငယ်နဲ့လူမှုသာသနာပေါ်ဆောင်ရေးစင်တာကိုသက်ဆွေဝင်လည်းလေးလိုင်းပေါ်မှာရှိနေပါတယ်ကိုသက်ဆွေဝင်လည်းဒီဟိုတကြံပွဲမှာဒီမှာတွားလာပြီးတော့လက်လန်းမိသလောက်ဟိုတွေ့ရသလောက်ပြောပြပါဦးခင်ဗျာဒီအခုဒီနေ့တကြံပွဲမှာရောအဲ့လိုပေါ့လေဟိုပြဿနာပေါ်နေတဲ့အခင်းချင်းမျိုးတွေဘာတွေများတွေ့ရသေးလဲ
ဟုတ်ကဲ့ဗျဒီနေ့မှာကျွန်တော်ဟောပါ့မနော်ဟိုမနေ့ကဆိုလို့ရှိရင်ကျွန်တော်ဒီဟိုတင်းရမန်နဲ့ဒီပေါ့မန်နဲ့ဆိုတော့ကျွန်တော်ဒီဖြော်ပေးမန်နဲ့မျိုးတွေကျွန်တော်လက်ကြည့်ရတဲ့အခါကျတော့ဒီညနေဘက်မှာဒီဟုတ်ဟိုဒီဆရာကြီးပြောသားသလိုပါဒီနေ့ကတော့ဟုတ်တယ်ဒီပြဿနာဖြစ်တဲ့ဟာမျိုးကျွန်တော်နေတာတွေ့ရတယ်ဒီရက်ွက်ထဲမှာကျွန်တော်အများကြီးဘယ်လိုမန်နဲ့ဒီလည်းနေတာ哦မင်းတို့နေရပြီးတဲ့ခါကျတော့ဒီဆိုင်လေးတွေရှိတော့ညာလေအရင်တော့တော့မများဘူးဒီအရက်တွေပါရောင်းတဲ့ဆိုင်လေးတွေကအဲ့တော့လူတွေကလည်းဟိုဘယ်လိုပုံမှန်ဒီလမ်းလျှောက်တချံလို့ဟာမျိုးလေးတွေလည်းပေါ်လာတဲ့ခါကျတော့သူကလည်းသူပြန်သွားတယ်အရင်တော့လိုမျိုးကျွန်တော်တို့ကတနေရာထဲမှာဒီကားတွေအများကြီးလူတွေနိုင်ဖြူပြီးပိတ်နေတာမျိုးတွေသိမဖြစ်တော့ဖြစ်တော့ဖြစ်တယ်နေသွားတယ်ပေါ့အဲ့တော့ပြန်သွားတဲ့ခါကျတော့ပြဿနာဖြစ်ကြတယ်ရာလေကျွန်တော်ဖြစ်နိုင်ခြင်းနေသွားတဲ့ပုံစံမျိုးမှာရှိတယ်အဲ့ဒါလေးတော့ကျွန်တော်တွေ့ရတယ်အဲ့တော့မနေ့ကကျွန်တော်တို့ဒီဟိုတကြံမန်တဲ့တွေကိုကျွန်တော်တွားကြည့်တဲ့အခါမှာတော့ဒီတချို့တန်ချဲအဖွဲ့တွေမှာတော့ ဒီပြဿနာဖြစ်စီနိုင်တယ်ဆိုတဲ့ပုံစံမျိုးလေးတွေတန်ရဆိုးတာမျိုးလေးကျွန်တော်တွေ့ရတယ်။ဥပမာဒီဘာသာရေးလူမျိုးပြည်ပခါဖြစ်စီနိုင်တဲ့ပုံစံမျိုးပေါ့။ဒီရခိုင်ကိစ္စကိုအခြေခံပြီးတော့ဒီကလားတွေကဘာဖြစ်တယ်ဆိုတာမျိုးအဲ့လိုမျိုးလေးတွေကိုရှင်းပုံမှာကိုယ်တိုင်တန်ရထိုးဆိုးတာမျိုးလေးမနေ့ကကျွန်တော်ကိုယ်တိုင်ကြားခဲ့ရလဲရှိတယ်။ကျွန်တော်ကမနေ့ကကြည့်ခဲ့ဖြစ်တယ်ပေါ့နော်။အဲ့တော့ဒါတွေကဒီဟိုဘယ်လိုကောမလဲ။ဒီတန်ကြတဲ့ဟာကျွန်တော်နားလေသလောက်ကတော့ဒီရန်ကုန်တိုင်းအဖူရောက်တင်ပြပြီးတော့မှအဖူရဘက်ကနေပြီးတော့ချပီးတဲ့ခွင့်ပြုတဲ့တန်ကြတွေပဲထိုးရမယ်ဆိုတာမျိုးလေးလေကျွန်တော်တို့ကဒီတင်ကြတော့လေကျွန်တော်ဟိုဟာတက်လာတာမျိုးတွေတွေ့ဖြစ်တယ်။ဒါပေမဲ့ဒီတကယ်ဒီအပြေပြေမှာဒါမျိုးထိုးတဲ့ဟာမျိုးကြီးတော့တကယ်ဒီဘာသာရေးလူမျိုးကြီးပြည်စားဖြစ်အောင်လှုပ်ဆိုးတဲ့ပုံစံမျိုးလေးတွေပြောသွားဆိုသွားဒီတရုတ်ပေါ်သွားခဲ့တဲ့ဟာမျိုးကြီးကြတော့ဒါတွေရောအစိုးရရဲ့ဒီစင်ဆာဖြတ်ဖြည့်ခဲ့လားပေါ့အစိုးရဒါကိုစစ်ဆေးခဲ့လားဒါမှမဟုတ်ဘဲနဲ့ဒီအိမ်မှာအဆိုးရမသိအောင်ပဲဟိုဟာလုပ်တဲ့ဟာတွေမှာလည်းပါသလားပေါ့နော်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့ဒီဟိုတင်းညာတန်ချက်တွေကိုဖက်ဆာအတင်းနဲ့ကိစ္စတော့ကျွန်တော်ကန့်ကွက်တယ်ကျွန်တော်လည်းမကြိုက်ဘူးသို့တော်ညာလေဒီအဆိုးရကတော့ဒီအောင်မိတ်အနေနဲ့ထုတ်ခဲ့တယ်သို့တော်ဒီအကြောင်းတချို့တွေကလိုက်နာရှိတယ်တချို့တွေကမလိုက်နာမှုလည်းရှိတယ်ပေါ့ဒါပေမဲ့ဒီလိုမျိုးတန်ချက်တွေထဲမှာဘာသာရေးလူမျိုးပြည်ပြဖြစ်အောင်လို့ဒီဟိုဟာထည့်သွင်းပြောဆိုသွားခဲ့တဲ့ဟာမျိုးတွေဆိုလို့ရှိရင်ဟိုဟာပြဿနာဖြစ်လာလို့ရှိရင်ဘယ်လိုကင်တွင်မလဲဆိုတာမျိုးတွေရောအဆိုးရအနေနဲ့ရောပြစ်စင်ထားရလားဆိုတာမျိုးလေကျွန်တော်အနေနဲ့ဒီ Facebook မျိုးတွေလည်းရှိပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီနောက်ထပ်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလည်းရှိနေပါသေးတယ်။မန္တလေးမြို့ကကိုခမောင်တန်းမှာကိုခမောင်တန်းကလည်းပဲရှင်းနေတူပဲဖြစ်ပါတယ်။ကိုခမောင်တန်းအတွေ့အကြုံရအောင်ခင်ဗျ။အခုဒီမန္တလေးမှာလက်လန်းမိတဲ့လောက်ကိုခမောင်တန်းလည်းဒီတကြံပွဲမှာသွားလာနေတယ်ဆိုတော့ကျွန်တော်တို့ဒီလိုဟိုပြဿနာဖြစ်နိုင်တဲ့အခင်းချင်းမျိုးတွေဟိုအရင်နှစ်တည်းရတဲ့ဆိုင်ဟိုတွေ့ရမြင်ရတာရောရှိလားခင်ဗျ။
ဟုတ်ကဲ့ပြဿနာဖြစ်နိုင်တဲ့အနေအထားတွေကတော့ကျွန်တော်တို့အရင်နှစ်ကတည်းကဆိုင်တော့ညှိုးနှဲနေတာတွေတွေ့ရတယ်ပေါ့နော်။ဘာကြောင့်လို့ပြောနိုင်တာလဲဆိုရင်ကျွန်တော်တို့ဒီလုံခြုံမှုစနစ်ကလုံခြုံရေးစနစ်ကဒီနှစ်ကိုမန္တလေးမှာပေါ့ရဲတပ်ဖွဲ့ရင်သိမ်းချက်ချင်းဒီမိသက်တွေကအရန်အားကောင်းနေတဲ့အနေအထားတွေရှိရတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့အနေအထားဖြစ်နိုင်ကြီးကတော့အရင်နှစ်ဆိုင်တော့ညှို့တယ်။ဥတော်လည်းပဲကျွန်တော်ဒီ cycle စီးရီကလိုလာတဲ့အရန်ကြီးပုံများနေတယ်ပေါ့နော်။ဒါအောင်ဒီမိုင်းတက်တာကြီးဆိုးရနေပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့ကာလကနေပြီးဒီအီဇောတွေနဲ့ပတ်သက်ပြီးအီဇောပေါင်းအလုံး1005လုံးကိုဒါဟိုဖြည့်စီတင်းစီးတာတွေပေါ့ဒါတွေလည်းလုတ်ခဲ့တာပေါ့သို့တော်လည်းအခုကဒီစိုက်ကယ်တွေကအဲ့လိုအီဇောစုတာတွေလည်းထက်ရှိနေသလိုကျွန်တော်ဘယုဒုက္ခစီးတာတွေလည်းရှိနေတယ်အဲ့တော့ဒီပြည်သူတွေကဘာဖြစ်တယ်ဆိုတော့ဒီဆိုးရိမ်နေရတယ်လမ်းလျှောက်တဲ့လူတွေလည်းဆိုးရိမ်ရတယ်တချို့ဒီကားတွေကလည်းငါ့ကိုဘယ်ချိန်ကမူးယူပြီးတော့လာတိုက်သွားမှလဲဆိုရင်ဆိုးရိမ်မှုတွေကလည်းကျွန်တော်တို့ဖြစ်ပေါ်နေတယ်အတဖက်ကလည်းစစောကတင်ပြသွားသလိုပေါ့ဒီအရက်ဘီယာတွေကလည်းဒီလူလာတဲ့ပုံပြီးဆိုင်နေရများနေတယ်အလူငယ်တွေလည်းဒါအတုမြင်တတ်တင်ဆိုသလိုပေါ့နော်ဒီအရက်ဘီယာကိုတွေ့ပြီးတော့တောက်စားမှုရရန်ကားတာတွေကလည်းကျွန်တော်တို့တော်တော်များနေတာတွေ့ရတယ်ပေါ့နော်နောက်တစ်ခုကကျွန်တော်နည်းနည်းလေးဖက်ပြောချင်တာကခုနကတက်စီဝင်းလည်းပြောသွားတယ်ပေါ့နော်ဒီတန်ကျက်ကိစ္စပေါ့တန်ကျက်ကိစ္စကကျွန်တော်မန်လေးမှာလည်းပဲကျွန်တော်ဒါစစောဝါးဝါးအခုဒီနေ့ပေါ့နော်ဒီဆိုးရတဲ့ပတ်သက်ပြီးတော့ဂုံဒိခထိခိုက်တာတွေလုပ်ရင်တရားစွဲခံရမယ်ထိရောက်ဆိုအေးအေးယူမှုတွေလုပ်မယ်ဆိုတော့ဒီပြင်းကျက်မှုတွေတွေ့ရတယ်ပေါ့နော်ဒါတွေကကျွန်တော်တို့ဒီနောက်ကြောင်းပြန်ကြည့်မယ်ဆိုရင်ဒီ socialist democracy ခေတ်ပေါ့နော်တပါတီအာဏာရှင်စနစ်ထည့်ထောင်ပေါ့နော်ဒီဆိုရလက်ထက်မှာအပူများတင်းကျက်နေလားတန်ကျက်ကမလွတ်မလပ်နေဖြစ်နေလားဆိုတာလေကျွန်တော်စိုးရင်စရာတွေဖြစ်တယ်ပေါ့နော်အဲ့တော့ဒီဆိုရနဲ့ပတ်သက်ပြီးဂုံသိက္ခာကြားစီတာထိခိုက်တာတွေမလုံးအောင်ဆိုရဲတစ်ဖက်ကတင်းကျက်မှုတွေများတော့ဒီမန္တလေးမှာဒီမနေ့ကထိုးသွားတယ်ကျွန်တော်ဒီ second step route ဆိုတော့ဒုတိယရေတောမြေတန်ကျက်ဆိုရင်ကျွန်တော်နားထောင်ကြည့်လိုက်တာပေါ့နော်ဆိုတရားရေးပေါ့အစိုးရကိုမစော်ဘဲနဲ့ဆိုတရားရေးပဲဟိုဒီကတက်ကက်ထားပြီးစော်နေတာတွေတွေ့ရတာတွေတွေ့ရတယ်ပေါ့နော်အဲ့တော့ဆိုတဲ့သဘောကတော့ပေါ့နော်အစိုးရကဒီပေါ့တန်ကျက်နဲ့ပတ်သက်လို့ရှိရင်တော့ဒီမင်းနေထားမှာပေါ့အလူလာတဲ့ပူပီးများစီကံများတင်းကျက်နေလားဆိုတော့ကျွန်တော်ဆိုရင်ကြာလဲတစ်ဖက်ကတွေ့ရပါတယ်အရင်အန်ဒီရဲ့အနေနဲ့ပြောမယ်ဆိုလဲခုနကျွန်တော်တင်ပြခဲ့သလိုပဲနော်ဒီစိုက်ကယ်တွေကမန္တလေးမှာအတော်ဆိုရတယ်ဆိုရတဲ့အနေအထားမှာဒါဆိုရင်ကြာတွေတော့ကျွန်တော်တို့ရှိနေရတယ်ဒီ2019နှစ်ကာလမှာဆိုရင်ကျွန်တော်မန္တလေးမှာဒီညတိုင်းမူပေါင်းက2230ကျော်အောင်ရှိခဲ့တယ်ပေါ့နော်တည်ဆုံးသူရောက်900ကျော်အောင်ကျွန်တော်တို့မန္တလေးရရှိခဲ့တယ်ဒီ2018မှာလည်းကျွန်တော်တို့ဒီဇန်နဝါရီနဲ့မတ်လဒီ3လပေါ့နော်3လအတွင်းမှာတည်ဆုံးသူ200ကျော်ရှိအောင်ရှိခဲ့တဲ့အနေအထားတွေရှိတယ်ပေါ့နော်အဲ့တော့ဒီနေ့ကျွန်တော်တို့200အလုံးလောက်ဒီမန္တလေးရလည်းသိနေတဲ့အနေအထားတွေရှိတယ်အဲ့တော့ဒီညတိုင်းမူအနေအထားကတော့ဒီအရက်တီစာကြောင့်မို့စိုက်ကရန်ကားမှုတွေကြောင့်မို့ဆိုရင်နေရာလေးရှိပါလေလို့ကျွန်တော်ပြောချင်ပါလေခ
င်ဗျ။ဟုတ်ကဲ့ကိုကမောင်သားရေးချေစုပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ထားတဲ့ပုဂ္ဂိုလ်တူလည်းရှိပါတယ်။တကုံမျိုးတစ်ကဥလာထွန်းဖြစ်ပါတယ်။ဥလာထွန်းရဲ့ပေးစာတော့စုမဖတ်ပြပေးပါခင်ဗျ။
ကျွန်တော်ဖြတ်တန်းခဲ့ရတဲ့တကြံပုံစံကတော့တဖြည်းဖြည်းပြောင်းလာခဲ့တာအထင်ရှားပါပဲ။အရင်တုန်းကကျွန်တော်တို့ခေတ်တကြံကလူလူရဲ့တကြံအစ်စ်ပါ။အစိုးရတကြံလည်းမဟုတ်တလို့စီးပွားရေးတကြံလည်းမဟုတ်တော့လူတွေကသူတို့ခံစားနားလည်တန်မိုးထားတဲ့ယဉ်ကျေးမှုစံတွေကိုအလေးထားပြီးတော့တကြံကိုဆင်နွှဲပျော်ရှင်ခဲ့ကြတာပါ။အခုဒီပုံစံတွေကပြောင်းလဲနေပါပြီ။ ဘလိုပဲဖြစ်ဖြစ်ဒီခေတ်တကြံကိုပုံပြက်ပန်းပြက်ဖြစ်စေတာကတော့အရက်သေးစားတောက်စားရန်ကားမှုနဲ့ဖောချင်းတော်ချင်းဖြစ်လာတဲ့မူရည်စေဝါသုံးဆွဲလာကြတာပါစီးပွားရေးတကြံဖြစ်လာတော့စီးပွားဖြစ်ဖို့ကရင်ကျေးမှုကိုလစ်လူပြုတ်လာခဲ့တာပါပဲအရက်နဲ့မူရည်စေဝါနှမျိုးစလုံးကိုဗျောက်အိုးမဖောက်ရတော့ကထိန်းချုပ်ခဲ့တယ်လို့ထိထိရောက်ရောက်ထိန်းချုပ်တားဆီးဖို့အရေးကြီးဆုံးပဲလို့ပြောချင်ပါတယ်ဆိုပြီးရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါဒီဒါကတော့ဒီတကုံမျိုးသက်ကဥလာထွန်းရဲ့စာပါသူကတော့ဒီရိုးရာတကြံပုံစံပြောင်းလာတာကိုထောက်ပြထားတယ်လို့ပဲဒီမလိုလားတဲ့ပြဿနာတွေကိုကြိုးတားတင်တဲ့အချက်တွေကိုလည်းအကြံပြုထားပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဆရာဦးသိန်းသန်းဦးရဲ့သဘောထားကိုလည်းပဲဟိုဆွေးနွေးစီချင်ပါတယ်ဒီအရက်မွေးဆေးဝါးတုံးတာဒီရေမတော်တဆဖြစ်တာမျိုးကတော့ဒီလူတူးချင်းတယောက်ချင်းဟာဟိုတောင်ယူရမယ်ကိစ္စမျိုးလည်းဖြစ်ပါတယ်ဒါမှလည်းဒါတွေကိုဟန်တားတဲ့အပိုင်းကတော့ကျွန်တော်ထင်တယ်အာဏာပိုင်နေနဲ့ပုံဆိုင်လိုက်မယ်ထင်ပါတယ်ဆိုတော့ဒီတောင်ဝင်ရှိတဲ့သူတွေအပိုင်းကရောဒီလိုအရက်မွေးဆေးဝါးတုံးတာပဲဖြစ်ဖြစ်ရင်မတော်စစဖြစ်တာမျိုးတွေပဲဖြစ်ဖြစ်ပေါ့လေဒါလို့တကြမ်းနဲ့ဆွံ့နေပြီးဖြစ်လာနိုင်တဲ့ကိစ္စမျိုးတွေကိုကြိုတင်ဟန်တားမှုအပိုင်းမှာရောဟိုကျင်းနှက်လောက်ဆရာချင်းနေရှိရလို့ပြောနိုင်ရလားဆရာ
အခုကတော့ဗျာဟိုတို့ဝင်နေအားမညာဘူးတော့ပေါ့နော်တကြမ်းကအမျိုးသားပေါ်တော့ဖြစ်တဲ့အခါကျအကုန်လုံးပါဝင်ဆင်နေကြတဲ့အခါကျတော့ဒီသူကိုယ်ကဒီချက်ချင်းလေးတို့ဒီမိသားတို့ဒီလုံရုပ်တက်ဖို့တွေရှိတော့ညာလည်းပဲနိုင်ဘူးဗျာဒါကများတော့အကြည့်ရဲ့အဲ့တော့ခုနကပြောဆိုကျွန်တော်တို့ကအဓိကအဲ့ဒါမူရစီဝါနဲ့ခရက်ကတော့နှိမ်နေရမှာဒီမှာရောင်းချက်ချင်းပါဒါဒီဒီဆိုက်ကယ်ရီစူညာနဲ့ကိစ္စတွေဒါတွေလည်းကျွန်တော်တို့ဒီနှိမ်နေရမှာပါပဲဟိုဒီကျူတင်ကာဝယ်တဲ့အနေနဲ့ရာဇမှုတွေကိုခုဆိုခုကိုပဲဒီရာဇမှုတွေဆိုတာဒီရင်တက်မှုတွေဖြစ်ပြီးတော့ရေးပေါ်ဌာနကိုရောက်ပြီးတော့အများအားဖြင့်ထားတာဗျာအဲ့တော့မလိုလားတဲ့ပြဿနာတွေပေါ့နော်သူကအနောက်တိုင်းကယူရီးယားမှာပြောကြပြီးတော့ဒီအသက်ကြီးအားကြီးတွေဆိုကျွန်တော်တို့ဒီမှာအသက်ဆုံးရှုံးတာကမဖြစ်ဘူးအဲ့တော့အခုကတော့မြင်တာကျွန်တော်မြင်တာကဝင်နေအားသိမ့်မများဘူးအဲ့တော့အရက်ဖွဲ့အဖွဲ့စည်းတွေကအကူအညီတောင်းပြီးတော့ရုပ်ပူပေါင်းဆောင်ရနိုင်တယ်ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါဆရာကျွန်တော်ဒေါက်တာမြင့်ကိုလည်းမေးချင်ပါတယ်ဆရာဆိုတော့ကျွန်တော်ဒီစေပညာရှင်တူအမြင်နဲ့ပဲဖြစ်ဖြစ်ပေါ့လေဒီရေကစားတဲ့သူတွေပဲဖြစ်ဖြစ်ဒါမှမဟုတ်အာနာပိုင်အတိုင်းဝိုင်းကပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ဒီလိုကြိုတင်ဟန်တားတဲ့အပိုင်းတွေကိုနားလည်သဘောပေါက်မှုအပိုင်းမှာရောဟိုအားရကျင်းတဲ့လောက်ဆရာအခြေအနေရှိရလားလက်တလုံးမှာ
အခုကျွန်တော်တို့ဒီအရသာအစိုးရလို့ခေါ်တာပေါ့နော်ဒီအခုနိုင်ငံအေးသမားစစ်စစ်တွေကနေပြီးတော့တိုင်းပြည်ကိုအုပ်ချုပ်တဲ့ခါလာမှာတော့ကျွန်တော်ထင်တယ်အရင်နဲ့ဆိုင်အများကြီးကိုနေလာတယ်အခုတကြံကိုဆိုလမ်းလျှောက်တန်းတကြံနဲ့မနစ်ကတော့အောင်မြင်သွားတယ်ဒီနေ့ရန်ကုန်မှာကျွန်တော်တို့ဖန်တီးတယ်အဲ့တော့မိသားစုတွေပေါ့ဗျာကျွန်တော်တို့ကတော့ဆိုရှင်လေဖို့တော့ကားကားတွေဈေးတွေကြီးပေးရတယ်အဲ့ဒါကားကိုမှန်လုံကားနဲ့ဆိုကျွန်တော်လေလို့မရဘူးရှောက်ပတ်ကြည့်တော့ပေးရအခုတော့ကျွန်တော်ကန်တော်ကြီးတစ်ဝိုက်မှာအဲ့ဒီမှန်လုံကားတွေကအကုန်လုံးလမ်းပြီးမှရက်ရပြီးတော့သူကဆင်းပြီးတော့လမ်းလျှောက်တန်းကိုပျော်နွှဲရတယ်ပေါ့နော်ဒီလိုမျိုးတွေကအာနာပိုင်အပိုင်းကစီစဉ်ပြီးကြရတယ်တော့တော်တော်လေးကျေးဇူးတင်ဖို့ကောင်းတယ်ဘာကြောင့်လဲလူတွေပျော်ရှင်ရတယ်အန်ဒီရဲ့ကင်းတယ်ပေါ့နော်ဒီလိုကန်တော်ကြီးဝင်နေမှာမှာဗန္ဒပညာနဲ့မှာဒါမျိုးလေးတွေကသူတို့ဘက်ကလုံလုံလောက်လောက်လုပ်ထားတယ်လို့ကျွန်တော်ယူဆတယ်ပြီးတော့မိသားစုအတွင်းပေါ့ဆိုတော့အရင်တော့ရိုးရာကြံပုံစံမျိုးတွေပြန်ဖော်ထုတ်တာပေါ့နော်အဲ့တော့ခုနပြောသလိုပေါ့ဗျာမူရစီဝါတွေကတော့ရှိနေတုံးပဲဟန်နဲ့ဒါတွေကိုလည်းသူတို့ကရင်းနေခုနကအပိုင်းကတော့သူတို့တောင်းရွားမယ်အပိုင်းလူဝယ်ဟိုနေလိမ့်စိတ်ကြွရတဲ့ဆေးတွေလည်းရှိနေတော့မယ်ဒါတွေလည်းသူတို့ရဲ့အာဏာပိုင်တွေကလည်းနည်းနည်းတီးတယ်မကပို့ပြီးတက်မှာမယ်အပိုင်းပေါ့နော်အခုကျွန်တော်ကသူနေတချို့လူရှင်ဗန်ရက်တရားနေပြီးတော့မုန်းတီးမှုတွေဖန်တီးတယ်လို့ပါလို့ပြောရမယ်ကျွန်တော်စီအခုလာတဲ့လူနာတွေကိုကျွန်တော်မွတ်စလင်လူနာတွေကိုကျွန်တော်မေးကြည့်တာတကယ်မလေးဘူးလားလို့မေးတော့သူတို့အချင်းချင်းနဲ့ထိန်းသိမ်းနေတဲ့ပုံစံလေးတွေတွေ့ရတယ်သူတို့ကတော့ဒီလိုမျိုးဖြစ်လာမှာမလို့လားဘူးလေအဲ့တော့ကျမတို့ကမှမဟုတ်ဒါကျမတို့မလေတော့ဘူးအရင်နှစ်ကတော့လေတယ်ဘာဖြစ်လို့ဒီနေ့လဲဆိုလူတွေကကျမတို့တစ်ခုခုလုပ်လိုက်လို့ရှင်တပ်နာတက်မှာဆိုလို့သူတို့ကိုလိုက်ပါမွတ်စလင်ဖြစ်ပြီမယ်လေအပေါ်ဝင်နေသိပြီးတော့ကျွန်တော်တို့မလဲပဲသူတို့ဘက်ကထိန်းသိမ်းနေရလေးတွေ့ရတာပေါ့နော်အဲ့တော့ပြောတခြားဘာသာတွေကလည်းလိုက်ပြီးတော့လုံဆောင်နိုင်ပိုင်းရှိတာအဲ့တော့ဒါလေးတွေလည်းကိုယ်ညီကြပါသူတို့ချင်းချင်းနဲ့ထိန်းသိမ်းနေတယ်ဒါကြောင့်လေဒီနှစ်မှာကျွန်တော်ထင်တာကအခုတတိပေါ်အကျိုးနဲ့အပြနှစ်ရက်မှာတော့ကျွန်တော်တို့သိကြီးကြီးကျယ်ကျွန်တော်တို့ဟိုနေဒီအစီအစဉ် message ပေါ့နော်ဟိုဘယုတ်ကခါ message တွေတွေ့တာမတွေ့ရသေးဘူးကျွန်တော်ကလည်းလက်တလို့ကြားလိုက်တာကကုနာကာလမဒိုင်နာကာလမကရေပက်တယ်မန္တကဝင်တိုက်သွားတယ်ဆိုတဲ့သဘောလောက်ပဲကျွန်တော်တက်လာသေးတယ်ကျန်တဲ့ကြီးကြီးကျယ်ကိုမတွေ့သေးဘူးအဲ့တော့ကျွန်တော်ဆိုတာကအာနာပိုင်းပိုင်းကိုကျွန်တော်ရက်ွက်လိုက်ရက်ွက်လိုက်နော်မြို့နယ်လိုက်မြို့နယ်လိုက်ပြီးတော့မန္တလေးတိဆောက်တယ်ပြီးတော့ NLD လူငယ်တွေကလည်းထိန်းတယ်တော့စတူဒီတာတွေအရင်နဲ့ပုံများလာတယ်တော့တော့ရှောက်ကျွန်တော်အိမ်လေးမှာနောက်လမ်းသူရဲ့လေးတွေမှာကျွန်တော်ကြည့်မနိုင်ရက်ွက်ဆိုလို့ရှိရင်လမ်းနေအဲ့ဒီမှာကကျွန်တော်ကရေကိုပိုင်လုပ်တဲ့ plastic ရိုးရေကန်လေးတွေပေါ့ဗျာဟိုရေပူပေါင်းဖောက်ပြီးတော့လေရေလေးမှုတ်ပြီးတော့ထည့်ရတယ်ဒါလေးတွေနဲ့ပျော်ကားကစားနေတာတွေ့ရတော့အရင်တော့မမြင်ရတဲ့အမြင်လေးတွေပူထူးပြင်းလာကြတယ်ပေါ့လူတွေကဒါမှမဟုတ်ပျော်ပါပါလားပေါ့အဲ့ဒီတော့ကျွန်တော်ထင်တာဟိုဒီလေးပူကြက်မှတ်လိုက်ရင်တော့ခုနပြောတဲ့ရာဇဝမှုတွေခုနကကျွန်တော်တို့ရက်တွေသာတော့စားမှုတွေရှမ်းပြစ်မှုတွေပူပြီးကြော့ပါမလို့ထင်တယ်ယနေ့ရန်ကုန်စီးပွားရေးမှာလည်းအရင်နဲ့မတူ ူဘူးအများကြီးညော့နေသွားတာလေကျွန်တော်မြင်ခဲ့ရတယ်ကျွန်တော်ဖတ်မောင်းကြည့်ပြီးပြီးတော့ကားလမ်းနေအရင်တော့ပိတ်ဆို့နေတာဒီနေ့ဆိုသိမ့်မဆိုးတော့ဘူးကိုဆရာကြီးတယောက်ပြောသွားတယ်ပေါ့ဗျာတကယ်ဟာပြန့်နှံ့ပြီးတော့ကျွန်တော်လွတ်ဆောင်နေတဲ့အတွက်ကြောင့်အများအပြားမစီကားဘူးတို့လိုထင်ရမယ်စီကားတဲ့နေရာတွေအများကြီးရှိတယ်ရက်ွက်တဲ့မှာရှိတယ်စတူဒီယိုတွေရှိတယ်ဆိုတော့ဒီနေ့တကြံတော့ကျွန်တော်အများတော့အမြင်အားဖြင့်တော့ယဉ်ကျေးမှုအတွင်းနဲ့ဆောင်နေကျွန်တော်ကကရိုင်းဆိုင်မှုတွေလည်းမပါဘူးလို့ယနေ့အထိတော့ကျွန်တော်သုံးသပ်လို့ရပါတယ်ခင်ဗျာ
โอเคကိုမြင့်ဝေးကျေးဇူးပါဆိုတော့ကျွန်တော်ဟိုဒီနေရာမှာကိုသက်ဆွေဝင်းကိုလည်းလှည့်ပေးခြင်းပါကိုသက်ဆွေဝင်းဟိုဆိုတော့ကျွန်တော်တို့ဟိုဒီမြန်မာနိုင်ငံရဲ့တပ်ဖွဲ့ကတော့ဒီရေကစားတဲ့သူတွေအရက်သေးစားမွေးရေးဆွေးမသုံးဖို့လို့ဒီရင်စည်းကမ်းလမ်းစည်းကမ်းလိုက်နာဖို့နောက်ပြီးတော့ဒီမြန်မာရင်ကျင်းမှုနဲ့အရေးကစားဖို့ဟိုသတိပေးချက်တွေကြိုတင်ပြီးထုတ်ပြန်တာမျိုးလည်းကျွန်တော်တို့တွေ့ပါတယ်နောက်ပြီးတော့ဒီကြံတွေမှာလက်နက်ကင်ဆောင်တဲ့အမှုနဲ့ဒီအထူးတရားရုံးဖွဲ့ပြီးတော့ထောင်ချတာမျိုးတော့ကျွန်တော်တို့သတင်းတွေသူတို့ထုတ်ပြန်ထားတာလည်းတွေ့ပါတယ်ဆိုတော့ကျွန်တော်တို့ဒီနှစ်တကြံမှာလည်းအခုအကုန်လုံးကတော့ပြောနေတာအရင်နှစ်တကြံနေတဲ့ဆိုင်ပို့ပြီးညင်ညင်ချင်းချင်းအေးချင်းချင်းရှိတဲ့အရေးလက္ခဏာတွေကိုပို့တွေ့လာရတယ်လို့ဆိုပါတယ်ဆိုတော့ဒီထက်ပို့ပြီးတော့ဒီညင်ညင်ချင်းချင်းအေးချင်းချင်းနဲ့ဆော့ဆော့လိုမျိုးပေါ့လေပြဿနာမပေါ်နိုင်တဲ့အခင်းအကျင်းမျိုးတွေဖြစ်လာအောင်နောက်ပြီးရိုးရမပြည့်လဲစင်နွဲနိုင်အောင်ဆိုပြီးနောက်ထပ်လုံနိုင်တာတွေဒီရေကစားတဲ့သူတွေအပိုင်းအရဖြစ်ဖြစ်အာဏာပိုင်တွေအပိုင်းအရဖြစ်ဖြစ်လုံနိုင်တာတွေဘာတွေများရှိအောင်မလဲ
ဟုတ်ကဲ့ကျွန်တော်ဒီဟိုလိုမျိုးအကောင်းကြီးကိုမြင်နေရတယ်ဒီပေါ်ကျွန်တော်အခုလေးရင်ဘာသာသတိရလေဆိုတော့ကျွန်တော်နီးလေတော့ဒီ BBC မှာတက်လာတဲ့ဒီသတင်းတစ်ပုဒ်ကိုသွားသတိရတယ်ဗျဟိုဟာရေပတ်ဖို့အတွက်ကိုလောက်တော့ရေပတ်မခံဘူးဆိုပြီးတော့ဟိုဟာဝိုင်းရိုက်လိုက်တဲ့ဆိုရင်ဟာတခုကျွန်တော်ဒီမင်းကတောင်းတဲ့ဘက်မှာနီးလေရဖြစ်သွားတဲ့ဟာလေတခု BBC ကနေပေါ်သတင်းတွေတက်လာရှိတယ်အဲ့တော့ဒီအဲ့လိုဟာမျိုးလေးပေါ်တော့ဒီတချို့တော်တော်များများမှာတော့ကျွန်တော်ဒီအကောင်းဘက်ကိုတော်တော်ဆောင်နေပါတယ်ဒီဟိုဘယ်လိုအရင်ကကျညက်ပြီးတော့ပြဿနာတက်တာမျိုးမျိုးကြီးတောက်တဲ့လူတွေကတော့အနေဆုံးရှိတယ်သူတို့လည်းသူကလည်းသူပြန်ထိန်နေတာမျိုးလေးရောရှိတယ်ပေါ့နော်ဒါပေမဲ့ခုနလိုဟာမျိုးပေါ့ဒီဟိုရေပတ်တဲ့ကိစ္စကတော့မှဒီမပတ်ပါနဲ့ပြောရလူတွေအဲ့ဒါကတော့မှဟိုအတင်းကြီးပဲဝိုင်းပတ်တယ်ဆိုတာမျိုးအဲ့ဒါကမှဟိုပြီးတော့ဝိုင်းရိုက်လိုက်တယ်ဆိုတာမျိုးဒါတွေကတော့ကျွန်တော်တို့ဒီလူတွေရဲ့တယောက်ချင်းစီတို့မို့ဒီတစုတစ်ခွဲ့ချင်းစီရဲ့ကျွန်တော်ဒီကိုချင်းသိက္ခာဒီ morality နဲ့ဆိုင်နေလို့ကျွန်တော်ဒီလည်းမြင်ပါတယ်နောက်တစ်ခါကျတော့ဒီကျွန်တော်ဒီကြံနဲ့ပတ်သက်ပြီးတော့ဒီအနေနဲ့ဖြစ်နေကြတာကတော့ဒီအပြန်ဆိတ်ဆက်တွေပြဿနာပေါ့နော်ရက်ွက်တွေထဲမှာဒီလမ်းကြီးထဲမှာကျွန်တော်ဒီလူကြီးတွေရှိကြတယ်ဒီအသက်ကြီးတွေဦးရှိကြတယ်နေလေရဆိုလို့ရှိရင်လည်းဒီကျွန်တော်အတိအမှတရားဒီပို့စကူတင်တာဆိုလို့ရှိရင်အဲ့လိုပဲသူအင်ရှိတဲ့ထဲမှာဟိုပဲစပီကာကြီးဓာတ်ချိတ်ကပ်ပြီးတော့အဲ့လိုမျိုးနေရဆိုတော့အဲ့ဒါကိုလေကျွန်တော်အနေနဲ့ဒီတစ်ချက်ပြန်ပြီးတော့ပြုတင်ရမယ်ကိစ္စလို့ကျွန်တော်မြင်ပါတယ်ကျွန်တော်ဒီမှာဘာလို့ပဲပွဲလမ်းတင်ပြီးလို့အဲ့လိုမျိုးအတန်ရှင်းဆက်အခြေကြီးတွေဖွင့်ပြီးတော့ဒီဟိုခုနှစ်ကြာရှိနေတဲ့တရက်ကွက်လုံးကြောင်းလို့အတန်ကြီးတွေဖွင့်ပြီးတော့လုပ်တဲ့ဟာတွေကလည်းတော်တော်လူတွေကိုဒီရက်ွက်ထဲမှာနေတဲ့လူတွေကိုအတန်ဟိုဘာပေါ့
ငါတို့ခါရောက
်ဆံမျိုးရပါတယ်အဲ့တော့ဒါလေးကိုလည်းကျွန်တော်တို့ဒီလူအခုလောဆယ်ကျွန်တော်တို့မှာလော်စီကဥပ္ပဒေပါမျိုးရှိတယ်သို့တော်ညာလည်းအခုဒီအသက်ဝင်တာလည်းမရှိနေပါဘူးဒါတွေကိုလည်းဒီနောက်ပိုင်းမှာတဖြည်းဖြည်းချင်းနဲ့အာလာပိုင်းတွေနဲ့ရက်ွက်နေတဲ့လူတွေနဲ့ကျွန်တော်ပူးပေါင်းပြီးတော့ဒီပြောင်းလဲသွားနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီလိုဟာမျိုးဒီဟိုဟာဒီကောင်မေအတင်းညာပို့ပြီးတော့ဒီဆက်ပူငင်းငန်းရဲ့အဆုံကိုဆောင်လာမယ်လို့လည်းယူဆပါတယ်။နောက်ပြီးခုနလိုမျိုးဒီဘာသာရေးလူမျိုးရေးပြဿနာကိုဖြစ်စေနိုင်တဲ့တန်ကျဲလူဟာမျိုးလုံဆောင်မှုလူဟာမျိုးတွေဒါတွေကိုလည်းအဖူးရအနေနဲ့ရတော့ထိထိရောက်ရေးယူနိုင်မယ်ဆိုလို့ရှိရင်တော့ဒီတင်းညာကိုအခြေခံပြီးတော့ပြဿနာဖြစ်လာမယ့်ကိစ္စမျိုးတွေလည်းနေသွားမယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။ခုနဆရာဦးသိန်းသောင်းပြောသွားသလိုပဲကျွန်တော်ရဲဘက်အဖွဲ့အစည်းတွေနဲ့အဖူးရနဲ့ပူးပေါင်းဆောင်ရွက်မှုကလည်းအများကြီးထောက်ကူဖြစ်ပါလိမ့်မယ်။ဒါတွေကိုလည်းကျွန်တော်တို့ဒီပို့ပြီးတော့ပူးပေါင်းဆောင်ရွက်မှုလေးကျလာဘူးလေကိုလေတိုက်တွန်းမှုတွေပါလိမ့်မယ်အခုကတော့အစိုးရကပဲသူတို့လုပ်တဲ့အစီအစဉ်ဘက်မှာပြည်သူကြီးဒီတခြားဖွဲ့စည်းရဝင်ပါတယ်ဆိုတော့ပုံစံမျိုးဖြစ်တဲ့အခါကျတော့ပူပေါင်းပြီးတော့လုပ်တယ်ဆိုတာမျိုးလေးအားနည်းနေပါတယ်ကျွန်တော်ဒီဟိုဟာမော်လမြန်တခြားဆိုလို့ရှိရင်ဒီလက်လျှောက်တခြားလုပ်တယ်ဒါပေမဲ့ဒီဟိုပါဝင်တဲ့လူမရှိတဲ့တော့ကြောင့်မို့လို့ဆိုပြီးတော့လက်လျှောက်တခြားဖြတ်လိုက်ရတယ်ဆိုပြီးတော့ဒီနေ့နေရာသတင်းတက်လာရှိတယ်အဲ့ခါကျတော့အစိုးရကသူ့ဘက်ကလုပ်ချင်တာလုပ်တယ်ပြည်သူတွေကမပါဝင်ဘူးဆိုတာမျိုးအစိုးရနဲ့ပြည်သူနဲ့ကြားထဲမှာဆက်ဆံမှုပြည့်နေတဲ့ဆိုတာမျိုးလေးလည်းစုရီတိုင်းမှာလည်းကျွန်တော်တွေ့ရမျိုးလေးလည်းရှိပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီမန္တလေးမြို့ကဒီကိုခမောင်တန်းအမြင်ကိုလည်းကြားချင်ပါတယ်ကျွန်တော်ဒီထက်ပို့ပြီးတော့ရိုးရလည်းမပြည့်ငင်းငင်းချင်းချင်းလည်းဖြစ်ဖို့ဆိုရင်ကျွန်တော်တို့ဒီတကြံကာလမှာတူတူတက်အောင်လုပ်ရမယ်ခါဒီကိုခမောင်တန်းအနေနဲ့မြင်မိတာရှိလားခင်ဗျဟုတ
်ကဲ့ဗျအဓိကတော့ကျွန်တော်တို့ပို့လေးတူတက်စေအောင်ငင်းငင်းချင်းချင်းလည်းဖြစ်စေအောင်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီပြည်သူတွေရဲ့ဘက်ကလည်းစီကန်လိုက်နာမှုတွေပေါ့နော်ဒီကလိုက်နာမှုတွေလည်းတစ်ဖက်ကနေအားကောင်းမှုလို့ဆိုလို့ပေါ့နော်တစ်ဖက်ကဆိုးရအနေနဲ့ပေါ့နော်ဒီပြည်သူတွေဘက်ကလည်းစီကံကိုလိုက်နာနိုင်တဲ့အနေအထားမျိုးတွေဖြစ်အောင်အလိုလာတဲ့ပူတဲ့ပေါ့နော်ကန့်သက်ချက်တွေအမိန့်တွေဒီလိုဟာတွေလည်းမဖြစ်ဖို့လည်းကျွန်တော်တို့လိုပါတယ်နောက်တစ်ခုကကျွန်တော်တို့ခုနပြောသလိုပေါ့နော်ကျွန်တော်ဒီအရက်ဖက်အဖွဲ့အစည်းနဲ့ဆိုးရနဲ့ပူးပေါင်းမှုကတော့မန္တလေးတိုင်းအနေအထားနဲ့ကျွန်တော်အမြင်သုံးသပ်ရရင်တော့အားနည်းတယ်ဗျ ဒီရပ်ဖွဲ့ဖွဲ့အစည်းပိုင်းတွေကလည်းကုတက်လာတဲ့အစိုးရဒီထဲမှာရောလွတ်တော်ကိုယ်စားလှယ်ဒီထဲမှာရောဒီရပ်ဖွဲ့ဖွဲ့စီကတက်လာတဲ့လူတွေပါတယ်ပါရင်မလဲတိုးတော်လည်းပဲဒီရပ်ဖွဲ့ဖွဲ့စီကိုအရေးတူလုပ်ပြီးတော့ရပ်ဖွဲ့ဖွဲ့စီကတွေးခွင့်တောင်းပြီးတော့တွေးနေရတာတော့ဟိုနိုင်နိုင်ပွဲတွေးရတဲ့အနေအထားမျိုးတွေဖြစ်နေတော့ဆိုကြမန္တလေးတိုင်းအနေနဲ့တော့ရပ်ဖွဲ့ဖွဲ့စီနဲ့ဇွေးရနဲ့ရပ်ဖွဲ့ဖွဲ့စီနဲ့လွတ်တော်နဲ့ဒီတွေးဆမှုပေါင်းစပ်မှုကတော့အားနည်းတဲ့အနေအထားတွေရှိတယ်ဒါတွေကလည်းဒီချိန်မှာကျွန်တော်တို့ကဒီလက္ခဏာအေးမကောင်းနိုင်တဲ့အနေအထားတွေလို့ကျွန်တော်တို့ကမြင်နေတယ်ပေါ့နော်အဲနောက်တစ်ခုကကျတော့ခုနကကျွန်တော်ပြောနေတာဒီကုသစေဝင်ကဒီပြောသွားတဲ့ဒီအတန်ကျက်ဆက်ပြဿနာပေါ့နော်ဒါတွေကလည်းခုနကဒီအစိုးရနဲ့ပေါ့နော်ဒီဘာသာရေးဆိုင်ရာအဖွဲ့အစည်းတွေကောပကတွေနဲ့လည်းဒါတွေကရည်ရှည်မှာပေါ့နော်ဟိုဖြည့်ချော့တဲ့အနေအထားတွေဖြစ်တင်တာလည်းဖြစ်တယ်ပေါ့နော်လူတစ်ပြင်းတော့ကျွန်တော်တို့ကဒီဘီလူတွေကပေါ့နော်စီကန်လိုက်နာမှုကိုထိုက်ပြင်းတဲ့ပေါ့လိုက်နာမှုရှိမှဆိုရင်တော့ဒါတိုးတက်တဲ့ပေါ်တော့ဒီလူအဖွဲ့အစည်းတော့တကကျွန်တော်ခြိကားတဲ့တကြံအဲ့ဒါကအောင်မြင်တဲ့တကြံလေးပေါ့နော်။ဒါကြီးကလည်းကျွန်တော်ဖြစ်လာလိမ့်မယ်လို့ကျွန်တော်ညွှန်လဲပါတယ်ဗျ
။ဟုတ်ကဲ့။ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးနဲ့တောထရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ။တကြံကာလကိုငြင်းငြင်းချင်းချင်းနဲ့ဖြတ်သန်းနိုင်မှုနဲ့ဆုတောင်းပေးလိုက်ပါတယ်။
ဒါကတော့ကိုအောင်လင်းဦးစီစဉ်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးထားတဲ့စနေနေ့ညတရိပ်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ကတရိပ်လေးလိုင်းအစီအစဉ်တွေကိုတတင်းတစ်ပတ်ကိုနှစ်ကြိမ်ထုတ်လင်းနေတာဖြစ်ပါတယ်။စနေညမှာတစ်ကြိမ်၊အင်္ဂါနေ့ညပိုင်းမှာတစ်ကြိမ်ထုတ်လင်းပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုဆိုလို့ရှိရင်ဒီတနင်္ဂနွေနေ့မနက်ခင်းအစီအစဉ်မပြီးဆုံးခင်မှာတတင်းချင်းချုပ်ကိုကိုကြော်ကြော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အေဘီလ15ရဲ့မဟာတကြံအကြက်နေ့ဒီကနေ့တနင်္ဂနွေနေ့မနေ့ပိုင်းကရန်ကုန်မြို့ကဘာကြီးမြေငလျင်စခန်းအနောက်ဘက်16မိုင်လောက်အကွာမှာဗဟိုပြုတ်ပြီးတော့ပြင်းအား 4.3 အဆင့်ရှိတဲ့ငလျင်တစ်ခုလွတ်ခတ်သွားတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ပါတယ်အဲ့ဒီငလျင်လွတ်ခတ်သွားတာကိုရန်ကုန်မြို့ကံတွေလည်းသိလိုက်ကြပါတယ်ရန်ကုန်မြို့မရန်ကုန်မြို့နယ်တမိုင်းလန်းစုံဘက်မှာနေထိုင်တဲ့ရန်ကုန်မြို့ကန်တူကသူ့အတွေ့အကြုံကို VOA ကိုအခုလိုပြောပြပါဗျာ။
မိမာရီ55လောက်ပေါ့လေ။နှစ်လှုပ်ပြီးတော့တင့်ခနေဆိုကျွန်တော်နိုးလာတယ်။နိုးတော့ဘေးကမြို့သမီးရောသမီးရောမကြီးတော့သူတို့လည်းနိုးနေပြီးတော့ဝယ်ရင်နှုတ်တယ်ဆိုကျွန်တော်အောက်ဆင်းကြည့်တော့တွားတဲ့ခါရေးတန်ကြီးထဲမှာရေးရဆုပ်နေပေါ့မင်းခတ်နေတယ်ပေါ့လေ။အဲ့လိုသီးခံပါလေ။
လုကတ်တော်ရဟာငလျင်ငယ်ဖြစ်တယ်လို့မိုးစလထုတ်ပြန်ချက်ထဲမှာဖော်ပြထားပြီးထိခိုက်ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့တော့မသိရသေးပါဘူး။စီးရီးယားဆိုရရဲ့ဓာတုလက်နဲ့ထုတ်လို့ရေးဆိုင်ရာအဓိကထောက်တန်တွေကိုဖြည့်ဆည်းဖို့အတွက်သူတို့ရဲ့လေကြောင်းကာကွယ်ရေးစနစ်ကိုထိုးဖောက်ကျော်ဖြတ်ပြီးချိန်မှုန်းခြင်းအပြင်စီးရီးယားဆိုရနဲ့သူတို့ကိုထောက်ခံသူတွေကိုအခိုင်အမာသတင်းစကားတစ်ခုပြောလိုက်တာဖြစ်တယ်လို့အမေရိကန်ဦးဆောင်တဲ့ညွန်မောင်းဖွဲ့ကယုံကြည်ပါတယ်။အမေရိကန်ပြင်သစ်နဲ့ပြည်တိုင်သုံးနိုင်ငံပူးပေါင်းပြီးစနေနေ့မနေ့အစောပိုင်းကစီးရီးယားကိုလေကြောင်းကနေတိုက်ခတ်လိုက်တာပါ။စီးရီးယားရဲ့ဓာတုလက်နဲ့ဆိုင်တဲ့နေရာသုံးခုကိုဒုံးကျည်150နဲ့ပစ်ခတ်တိုက်ခတ်လိုက်တာဖြစ်ပါတယ်။နေရာတစ်ခုကဒမတ်စကတ်မြို့တော်မှာဖြစ်ပြီးနောက်နှစ်နေရာကတော့လေဘနွန်နေဇာနီဟ ோம் စ်မြို့ပါအဲ့ဒီသုံးနေရာစလုံးကိုမိနစ်ပိုင်းစီပဲချပြီးဒုံးကျည်တွေနဲ့တိုက်ခိုက်တာပါစီးရီးယားနိုင်ငံကအဲ့လိုဒါရုလက်နက်ဒူလောင်ယုံတွေသူတည်တနာဆောက်အုံတွေကိုစနေနေ့လေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တာဟာတရားဥပဒေနဲ့ညီပြီးတရားနည်းလမ်းကျတဲ့လုပ်ရပ်ဖြစ်တယ်လို့အမေရိကန်ပြည်ထောင်နဲ့ပြင်သစ်တို့ကပြောပါတယ်စီးရီးယားကိုလေကြောင်းတိုက်ခိုက်မှုပေါ်နိုင်ငံကာကတုံ့ပြန်ချက်တွေအမျိုးမျိုးထွက်ပေါ်နေပြီးစီးရီးယားနဲ့ရုရှားတို့ကတော့အပြင်းထန်ရှုတ်ချကြပါတယ်ဂျာမနီကနေဒါဩစတြေးလျဂျပန်နဲ့ဥရောပသမဂ္ဂအစ္စရေးနဲ့တူရကီတို့ကတော့ထောက်ခံကြပါတယ်စနေနေ့ကကစားတဲ့ပရီးမီးယားလိပွဲစဉ်တွေမှာလက်ရှိအမှတ်ပေးစရာထိဆုံးမှရှိနေပြီးချန်ပီယံဖြစ်ဖို့နီးစပ်နေတဲ့မန်စီးတီးကစပါအသင်းကို3-6နဲ့အနိုင်ရသွားပါတယ်။အခုဆိုရင်မန်စီးတီးအသင်းဟာ33ပွဲကစားရမှတ် 89 မှတ်နဲ့ဒုတိယနေရာကမန်ချက်အသင်းထက်တပွဲပိုကစား16မှတ်အသာရထားပါပြီ။တခြားပွဲတွေမှာတော့ချယ်စီးကဆောက်သမ်တန်အသင်းကို3-2ဘန်လီကလက်စတာစီးတီးကို2-2ပဲလစ်ကဘရိုက်တန်ကို3-2ဟာဒါစ်ဖီးကဝတ်ဖို့ကို2-2မရှိလီဗာပူးကဘိုးမော့ကို3-2မရှိနဲ့အသေးသေးအနိုင်ရပါတယ်။ဆန်စီစီးတီးနဲ့အေဗာတန်တို့ဘွဲကတော့တစ်ဖက်တစ်ကိုးစီနဲ့တည်ကြပါတယ်။အခုဆိုရင်တော့မပီစီယာမှာမန်စီးတီးနောက်မှာတော့မန်ချက်လီဗာပူးစပါနဲ့ချယ်ဆီတို့ရှိနေကြပါတယ်ခင်ဗျာ
။ထိတဲ့ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကအမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖော်လာဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထုတ်လို့မဲ့အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာပါ။VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးမဟာတကြံကာလမှာကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမကွေးပါ
This program has come to you from the Voice of America, Washington.